Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂတ်လ18ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 32နဲ့58တို့အပြင် line လက် meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမှာကအစီအစဉ်မှုအဖြစ်တာဝန်ယူတက်ဆက်ပေးမှာပါ။
မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီနေ့ဒီညဘက်သတင်းတွေကိုမအီတန့်စင်နဲ့သူပြောပြပေးမှာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ဟာဒီကနေ့စစ်ကောင်စီဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့ပါတယ်မြန်မာစစ်ကောင်စီနဲ့ဆက်ဆံရေးကိုအိန္ဒိယကကာကွယ်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာမုတ်တုံမိုးတီးထန်တဲ့အတွက်ရေကြီးရေရှမ်းမှုတတိပေးချက်တွေကိုထုတ်ပြန်ထားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါရှင်
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညနားဆင်ရမယ့်တဲမှာတော့ကြားပြည်နယ်ဒီမော်ဆိုမြို့နယ်အနီးမှာလက်နက်ကြီးကြီးကြားလို့အရက်သားတွေထိခိုက်ဒဏ်ရာရတဲ့အခြေအနေနဲ့ပတ်သက်ပြီး
လေကြီးတော်လုံးကြတယ်ဘယ်ကနေပြက်နမာရမတီကိုကြကွဲတယ်နီးဖြာနေတယ်ဒီကခံကား၄ဦးရဲ့သီဘီဆောင်၃ဦးစုစုပေါင်း9ဦးထိခိုက်ဒဏ်ရာရရှိပါတယ
်ပြည်နီလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာပြောသွားတာပါဒီအကြောင်းပြည်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကုလအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇိုင်းနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်တွေ့ဆုံတာအပါအဝင်ရခိုင်ပြည်နယ်အတွင်းတရားဥပဒေစိုးမိုးရေးဆုပ်ယူလာတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြမအရေးသုံးသက်ကျမရေခဏနဲ့တိုင်းရင်ဒေသကသတင်းလောဆရတဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်မတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မအီတန့်စင်တို့ကပြောပြပေးမှာပါရှင
်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကနေ့ကျက်တဲ့ပြင်းနေမှာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဆွေးနွေးမှုအသေးစိတ်ကိုတော့မထုတ်ပြန်သေးပါဘူးအင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာတဲ့အထူးကိုယ်စားလှယ်ဟာဒီကနေ့မြန်မာနိုင်ငံကနေပြန်ထွက်သွားမှာဖြစ်ပြီးတော့သူ့ရဲ့ပထမဆုံးမြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံရေးကျင်းသားအလုံးကိုပြန်ပြီးလွှတ်ပေးဖို့နဲ့အကျဉ်းထောင်တွေအတွင်းကွမျက်မှုတွေရက်ဖို့အတွက်တောင်းဆိုခဲ့တယ်လို့မနေ့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဗုဒ္ဓဖူးနေ့ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမဲအောင်လှိုင်နဲ့တွေ့ဆုံချိန်မှာတော့ပြည်ပကတွေရော်ပါရေးအတွက်အလေးထားပြောကြခဲ့တယ်လို့ဖော်ပြပါတယ်ဒါပြန်သူ့ခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပြည်ပကတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရော်ပါရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေလှမ်းနေအောင်အဆိုပြုဖို့လာရောက်တာဖြစ်ပြီးတော့အခုလိုကုလသမဂ္ဂရဲ့ထိတွေ့ဆက်ဆံမှုကတင်ဝင်တိမှတ်ပြုဖို့မဟုတ်ဘူးလို့လည်းအထူးကိုယ်စားလှယ်ကပြောပါတယ်။ပြီးခဲ့တဲ့နှစ် February 6တက်အာနာတင်ခဲ့ပြီးတဲ့နောက်ပိုင်းကလေးကဖန်စီထားပြီးမကြသေးခင်ကနောက်ထပ်ထောင်နှံတွေအချမ်းမှခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့အချမ်းမှရေးနဲ့လက်ရှိအခြေအနေပေါ်စိုးရိမ်ကြောင်းနဲ့ဒေါင်ဆန်းစုကြည်နဲ့အခုခီးစဉ်တွင်တွေ့ဖို့တောင်းဆိုခဲ့တယ်လို့လည်းပြောပါတယ်။အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုရောက်နေချိန်မှာပဲသခိုင်းတိုင်းပင်မှာစီးရရဖိအားပေးထိုးစစ်တွေစစ်ကောင်စီဘက်ကဆက်ပြီးလုပ်နေတာလည်းဖြစ်ပါတယ
်မြန်မာနိုင်ငံမှာမကြသေးခင်ကမှဒီမိုကရေစီရေလှုပ်ရှားသူတွေကိုကြိုးပေးကွပ်မျက်တာနဲ့လာမယ့်နှစ်ရွေးကောက်ပွဲလုပ်ဖို့ပြင်ရာတွေအတွက်နိုင်ငံတကာရဲ့စိုးရိမ်မှုတွေတိုးလာနေကြမှာပဲမြန်မာနဲ့ဆက်ဆံရေးကောင်းမွန်နေရအတွက်အိန္ဒိယနိုင်ငံသားဝင်ကြီးကဒီနေ့ကြာသပတေးမှာအခုခံပြောဆိုခဲ့ပါတယ်ဒေါက်တာဆန်းစုကြည်ရဲ့အရသာအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းထားတဲ့စစ်ကောင်စီကိုအနောက်နိုင်ငံတချို့ကတတမန်ဆက်ဆံရေးအဆင့်လျှော့ချတာစီးပွားရေးတံခတ်မှုတွေလုပ်နေပေမဲ့လည်းအိန္ဒိယတရုတ်နဲ့ရုရှားတို့ကဝင်ကြီးအဆင့်သွားရောက်တာအပါအဝင်စစ်ကောင်စီနဲ့ဆက်လက်ဆက်ဆံနေစေဖြစ်ပါတယ်အိန္ဒိယဆွေရဘက်ကတော့မြန်မာနိုင်ငံလွတ်လပ်ရေးရဖို့ကြိုးပမ်းမှုကာလကနေဆယ်စုနှစ်နဲ့ချီတဲ့ဆက်ဆံရေးဟာအခုချိန်ထိအပြောင်းလဲတစုံတရာမရှိသလိုနှစ်နိုင်ငံကြားရှုပ်ထွေးတဲ့နယ်စပ်ပြဿနာကိုကင်တွေ့ရမှာမြန်မာစစ်ကောင်စီနဲ့ဆက်ဆံရေးကိုရှောင်လွှဲလို့မရတဲ့အကြောင်းနဲ့အိန္ဒိယမြန်မာဆက်ဆံရေးကိုနိုင်ငံရဲ့အရာဝေဖန်ဖို့မသင့်ဘူးဆိုပြီးတော့အိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာမန်ယန်ဂျက်ရှန်ကာကဒီဘန်ကောက်ချူလလောင်ကွန်တက်ကတော့ဒီနေ့ဟောပြောပေးမှာပြောသွားပါသည်အိန္ဒိယအနေနဲ့တခြားနိုင်ငံတွေနဲ့မတူဘဲနဲ့အိန္ဒိယမြန်မာနိုင်ငံကိုနားလည်စာနာမှုအပြည့်ရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံဟာဒီမိုကရေစီအတွက်ထောက်ခံတဲ့အကြောင်းကိုလည်းပြောပါသည်အိန္ဒိယဟာဒီနေ့စံပိုင်းမှာတန်အမတ်တစ်ခန့်အပ်လွှာကိုဗိုလ်ချုပ်မကြီးမေအောင်လှိုင်ကိုပေးခဲ့တာကြောင့်အာဏာသိမ်းစစ်တပ်ကိုရှာရှာပါပါအတိမတ်ပြုတဲ့နိုင်ငံဖြစ်လာပါသည်ဒါ့အပြင်မြန်မာစစ်တပ်ကအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေချိန်မှာမြန်မာစစ်တပ်ကိုအိန္ဒိယကုမ္ပဏီတစ်ခုကစစ်သုံးပစ္စည်းတွေရောင်းချနေတဲ့အပေါ်မှာလူခွင့်ရေးအဖွဲ့တွေကဝေဖန်နေကြပါသည
်လောင်စာဆီပြက်လက်မှုဆူဆူဝါးဝါးကျုံနေတဲ့မြန်မာနိုင်ငံအတွက်လိုအပ်တဲ့လောင်စာဆီတွေကိုရုရှားကနေတင်သွင်းဖို့ ပြင် စင်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။လောင်စာဆီစေးနှုန်းတွေတက်တာနဲ့စီးပြက်လက်တာလို့ကမ္ဘာလုံးဆိုင်ရာစွန့်ရင်အကျက်သေးပြဿနာတွေဖြစ်ရှင်းဖို့အတွက်အခုလိုရုရှားကနေလောင်စာဆီတင်သွင်းမှာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြောတာပါ။ယူကရိန်းကိုကြီးကြော်ဆက်ဆင်နွှဲနေတဲ့ရုရှားနဲ့ပြီးခဲ့တဲ့နှစ်တည်းဆက်အာဏာသိမ်းခဲ့တဲ့မြန်မာတို့နိုင်ငံ Russia ရင်းနှံတင်ပို့မှုဆိုင်ရာအရေးယူမှုအသစ်တွေဒီနှစ်နှောင်းပိုင်းချမှတ်ဖို့ရှိတဲ့အတွက် Russia ကဝယ်လက်အသစ်တွေကိုရှာဖွေနေတာဖြစ်ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ Russia နိုင်ငံကနေလောင်စာဆီတင်သွင်းဖို့ခွင့်ပြုချက်ရထားပြီးဖြစ်တယ်လို့ CIA သွေးကောင်းမှုပြီးဈေးစကလည်းတက်တာတယ်လို့ဗိုလ်တော်ဖွင့်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။ဒါ့အပြင်ပြီးခဲ့တဲ့လ Russia နိုင်ငံခီးစင်အတွင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုချင်းမင်းအောင်နိုင်ကရင်းနှံတဲ့တဘောဝဒဏ်ငွေကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။ရုရှားနဲ့တရုတ်တို့ပူးပေါင်းပြီးမြန်မာနိုင်ငံမှာရင်းနှံတူးဖော်ရေးဆင်ဆာသွားမယ်လို့လည်းပြောတာပါအခုလက်ရှိမြန်မာနိုင်ငံက73စီရီကိုတော့စင်ကာပူကနေတင်သွင်းနေတာလည်းဖြစ်ပါတယ
်ပြည်နေတဲ့တိုင်းနေရာတော်တော်များများမှာမိုးများလာရဲ့နောက်ဆက်တွဲရေကြီးရေရှင်တာတွေဒီရက်ပိုင်းထဲမှာဆက်ပြီးတော့ဖြစ်နေတာကြောင့်တဘာဝဘေးသတိရှိကြဖို့မိုးလေဝသနဲ့ဇလားပေတာကသတိပေးထားပါလိမ့်တချို့နေရာတွေမှာမိုးများပြီးတော့နေအိမ်တွေတည်းထိရေနှမြုပ်တာတွေရှိခဲ့လို့ကယ်ဆယ်ရေးအဖွဲ့တွေကဘေးလွတ်ရာစီကိုရွှေ့ပြောင်းပြီးတော့စားတောက်ရေးလည်းကူညီပေးနေရပါလိမ့်မြန်မာပြည်နေရာတော်တော်များများမှာမိုးကြီးလေးပြင်းတာနဲ့နောက်ဆက်တွဲရေကြီးရေရှင်တာတွေလည်းဒီရက်ပိုင်းထဲဖြစ်ခဲ့တာပါကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလေအားကောင်းနေပြီးတော့နောက်နေ့တွေအထိမိုးများနိုင်တဲ့အခြေအနေကြောင့်အထူးသတိပြုကြဖို့လိုတယ်ဆိုပြီးတော့မိုးလေဝသနဲ့ဇလားပေတာညွှန်ကြားရေးဦးစီးဌာနကညွှန်ကြားရေးမှူးဦးလာထွန်းကဖီရီကိုပြောပါတယ်။ရန်ကုန်အေရဝတီတနင်္သာရီနဲ့ရှမ်းပြည်နယ်ရခိုင်ကရင်နဲ့မွန်ပြည်နယ်တို့မှာလည်းနောက်ထပ်နှစ်ရက်အထိမိုးပိုများနိုင်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်တန်တွဲမြို့နယ်ဂျိတ်တော်ကျိတ်ဂျိတ်တော်ရက်ကွက်မှာလေဒီနေ့မနေ့အစောပိုင်းမှာလေပြင်းတိုက်ခိုက်ပြီးတော့နေအိမ်နှလုံးနဲ့ဆက်လေတစည်းပျက်စီးသွားတယ်ဆိုပြီးတော့ဒေတာတွေမီဒီယာတွေမှာပေါ်ပြထားပါတယ်။ဒါပြင်ရခိုင်ပြည်နယ်အတွင်းကဒီရေချောင်းခီးစင်တွေကိုလည်းရာသီဥတုအခြေအနေကြောင့်ယာယီရင်နာထားပါတယ်။လေဖျားနဲ့ရေဝန်းရဲ့အချိန်ကြောင့်ပြင်းနေတဲ့အတိုင်းနေရာတော်တော်များများမှာမိုးကြီးလေပြင်းတိုက်တာရေကြီးရာတွေနဲ့မြေပြိုတာဒီလိုသဘာဝပေးရနေပြီးဖြစ်နိုင်တဲ့အတွက်သတိထားကြဖို့ကိုလည်းမိုးစလာကသတိပေးထားပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာဒီကနေ့ဇက်တဗရီနေ့မှာကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်တူရကီသမ္မတရီဆက်တိုင်အာဒိုဝန်တို့နဲ့လီဗစ်မြို့မှာတွေ့ဆုံဖို့စီစဉ်ထားပြီးကမ္ဘာစမ်းသပ်ရေးခပြဿနာအချင်းချောက်ခံနေရတဲ့နျူကလ িয়ার ဒဟာဘေးဆက်ရုံနဲ့ရုရှားရဲ့စစ်ဆင်နွှဲမှုတွေအတွက်နိုင်ငံရေးအဖြစ်ရှာရေးအပါဝင်ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။ကမ္ဘာစမ်းသပ်ရေးခပြဿနာဖြေရှင်းမှုကြိုးစားတဲ့အနေနဲ့ကုလသမဂ္ဂနဲ့တူရကီတို့ဂျာဝန်ဆောင်ရွက်မှုနဲ့ရုရှားနဲ့ယူကရိန်းတို့ကြားရခဲ့တဲ့သဘောတူညီချက်အရအခုဆိုယူကရိန်းကကောက်နှံတင်မော်တွေထွက်ခွာနိုင်ပြီဖြစ်ပါတယ်။အတွင်းမှုချုပ်ဂူတရက်စာတောက်ကြနေမှာယူကရိန်းစစ်ကန်အိုဒက်ဆာကိုသွားဖို့ရှိပြီးစနေနေ့မှာတော့ကုန်ပစ္စည်းတင်ပို့မှုစောင့်ကြည့်တဲ့ပူးတွဲထိန်းချုပ်ရေးစခန်း GCC ရှိရာအစ္စတန်ဘူကိုသွားရောက်မှာဖြစ်ပါတယ်။ယူကရိန်းကထွက်ခွာတဲ့ကုန်ပစ္စည်းတင်မော်တွေကိုရုရှားရဲ့တောင်းဆိုမှုအရအဝင်ထွက်စောင့်ကြည့်စစ်ဆေးမှာလည်းဖြစ်ပါတယ်။ဒီကနေ့ယူကရိန်းကနေဒီသတင်းပတ်တွေထွက်ခွာလာတဲ့တင်မော်၄စင်းကိုစစ်ဆေးဖို့ရှိတယ်လို့ GCC ကပြောပါတယ်။ဒီတင်မော်ရီဟာတူရကီဂျေဘူတီနဲ့တောင်ကိုရီးယားကိုဂျုံပြောင်းနေတင်ပို့ဖို့ဖြစ်ပါတယ်။ဒါပြင်ယူကရိန်းကိုလာမဲ့နောက်တင်မော်၄စင်းကိုလည်းစစ်ဆေးဖို့ရှိပြီးဒါဟာတင်မော်တွေနဲ့ယူကရိန်းတပ်တွေအတွက်လက်နက်တွေတဲမလာအောင်ရုရှားဘက်ကလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။မနေ့ကလည်းယူကရိန်းရဲ့ပင်လယ်နဲ့စစ်ကမ်းတွေကလည်းနောက်ထပ်တင်မော်၃စင်းထွက်ခွာတာဖြစ်ပြီးအောက်ကလာဆန်းကလေးကဆိုအခုချိန်ထိယူကရိန်းကထွက်ခွာတဲ့တင်မော်က24စင်းရှိနေပြီဖြစ်ပါတယ်။
မြန်မာပြည်အောင်စုနဲ့ထိုင်ဝမ်ကျွန်းချကုန်သွယ်ဆိုင်ရာသဘောတူညီချက်ရနိုင်ရေးဆွေးနွေးမှုတွေပြုလုပ်နေတဲ့အကြောင်းအမေရိကန်ဆိုရာကပြောပါသေးတယ်။ဒါဟာတရုတ်တို့ကပိုင်ဆိုင်တဲ့အကြောင်းပြောဆိုနေတဲ့ဒီမိုကရေစီစနစ်နဲ့ကိုယ်ပိုင်အုပ်ချုပ်권ရထားတဲ့ထိုင်ဝမ်ကျွန်းကိုထောက်ခံတဲ့အကြောင်းပြသတဲ့အနေနဲ့ခုလိုလုပ်တာလည်းဖြစ်ပါသေးတယ်။ထိုင်ဝမ်ကျွန်းကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့တခြားအမေရိကန်ဆိုရာဘက်ကအကြီးအကဲတာဝန်ရှိသူတွေလာရောက်တဲ့ပုံမှာဒေါသထွက်ပြီးတော့တရုတ်တို့ကထိုင်ဝမ်ကျွန်းအနီးမှာစီးရီးလေးကျင်းမှုတွေပြုလုပ်နေတဲ့အချိန်မှာပဲအခုလိုကုန်သွယ်ရေးကိစ္စဆွေးနွေးနေတဲ့အကြောင်းကိုဒီနေ့ ကြေညာချက်ထွက်လာတာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရဲ့ကြေညာချက်မှာတရုတ်နဲ့ဖြစ်ပေါ်နေတဲ့တင်းမာမှုကိစ္စကိုထည့်သွင်းဖော်ပြထားခြင်းမရှိပေမဲ့ဒီဆွေးနွေးမှုတွေဟာတရုတ်ဝင်ထိတွေ့ဆက်ဆံမှုတွေပို့ပြီးတော့ဖြစ်ထွန်းစေမဲ့ကုန်သွယ်ရေးတွေတိုးမြင့်ဆောင်ရွက်ရေးအတွက်ဖြစ်တယ်ဆိုပြီးတော့လည်းပြောပါလေ။အမေရိကန်ပြည်အောင်စုဟာထိုင်ဝမ်ကျွန်းနဲ့တရုတ်ဝင်ထိတွေ့ဆက်ဆံတာမျိုးမရှိပေနဲ့ထိုင်ဝမ်မှာရှိတဲ့ American Institute ကနေတဆင့်ထဲထဲဝင်ဝင်ဆက်ဆံမှုတွေပြုလုပ်နေတာဖြစ်ပါလေ။
ထိုင်ဝမ်ကိုစီးရင်နဲ့ချင်းချောက်တဲ့တရုတ်ရဲ့မကြသေးခင်ကစီးရင်လေ့ကျင့်မှုတွေကနေဂျပန်စီးပွားရေးဇုံရေးပိုင်တဲ့ထဲကိုမစ္စိုင်းတုံးကြီးကျရောက်ခဲ့တဲ့ပုံမှာဂျပန်ရဲ့အကန့်ကွက်မှုနောက်ပိုင်းတရုတ်နိုင်ငံမြောက်ပိုင်းမှာတရုတ်နဲ့ဂျပန်အရာရှိတွေတွေ့ဆုံခဲ့ပါတယ်။တရုတ်ကထိုင်ဝမ်ဝန်ကျင်မှာစီးရင်ကစားပြီးချင်းချောက်မှုတွေလုပ်နေတယ်လို့ G7 ဆက်မှုအင်အားကြီး9နိုင်ငံကြီးညာချက်ကိုဂျပန်ကလက်မှတ်ရေးထိုးတဲ့အတွက်နိုင်ငံသားရေးဝန်ကြီးအဆင့်တွေ့ဆုံမှုကိုတရုတ်ဘက်ကဖျက်သိမ်းခဲ့တဲ့နောက်ဗိုလ်တော်ဖူးနေကတော့တရုတ်နိုင်ငံသားရေးအကြီးရန်အရာရှိရန်ကြီးချင်းနဲ့ဂျပန်မျိုးသားလူကြီးအကြံပေးအာခိဘတာကီယိုတို့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားကထိုင်ဝမ်ရေလက်ကြားမှာတရုတ်တင်မော်ရီဖြတ်တန်းတာနဲ့တရုတ်စစ်လေယာဉ်တွေပါဝင်တဲ့စီးရဲလက်ကျင့်မှုကလည်းဂျပန်ရဲ့စီးပွားရေးပိုင်းနဲ့ဇုံတဲ့တရုတ်ရဲ့မစ္စိုင်းတုံးပစ်ခတ်မှုကိုဂျပန်ကကန့်ကွက်ခဲ့တာလည်းဖြစ်ပါတယ်။ထိုင်ဝမ်နဲ့ပတ်သက်ပြီးဂျပန်ကတရုတ်ရဲ့တပီတော်မူဝါဒကိုလေးစားပြီးနှစ်နိုင်ငံဆက်ဆံရေးကောင်းအောင်လုပ်တင်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဗလီတစ်ခုအတွင်းမင်းညရောင်ကဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွယ်မှုကြောင့်တိစုံသူ21ယောက်ရှိရဲဆိုပြီးတော့တာလီဘန်အုပ်ချုပ်ရေးဖွဲ့ကပြောပါလေ။ဖျားဝတ်ပြုနေသူ33ယောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့မြို့တော်ကာဘူးရဲတပ်ဖွဲ့ပြောခွင့်ရခလီဇာဒရန်ကဗီအိုအေကိုပြောပါလေ။မြို့ရဲ့မြောက်ပိုင်းခါခနာအရက်မှာရှိတဲ့စီတီကီယာဗလီကျောင်းအတွင်းမှာဗုဒ္ဓနေ့နှောင်းပိုင်းဖျားဝတ်ပြုနေကြချိန်မှာအာပြင်းနဲ့ပေါက်ကွဲမှုကြီးဖြစ်သွားခဲ့တာလို့မျက်မြင်သက်သေတွေနဲ့ရဲတပ်ဖွဲ့ကပြောပါလေ။အာဖဂန်ရေးကျွမ်းကျင်ပြီးတော့ဆူဖီဂိုင်းကွယ်တရားဟောဆရာလေးဖြစ်တဲ့အဲ့ဒီဗုဒ္ဓနဲ့ဝိပုစုတောင်းပွဲကိုဥဆောင်ကျင်းပနေတဲ့ဒီဘာသာရေးခေါင်းဆောင်ဖြစ်တဲ့အမမိုဟာမက်ကာဘူလီလည်းတည်ဆုံနေတယ်မှာပါသွားတယ်လို့ပြောပါတယ်အီတလီခြေဆိုင် Emergency 7ပရာဟိတအဖွဲ့ကဖွဲ့ထားတဲ့ဒီဆေးရုံရဲ့အဆိုအရပောက်ကွေးတဲ့နေရာကတည်လာတဲ့ဒဏ်ရာရသူ28ယောက်ထဲက2ယောက်တည်ဆုံနေပြီးတော့နောက်တစ်ယောက်ကတော့အရေးပေါ်ကနေမှကွယ်လွန်သွားတယ်လို့ပြောပါတယ်ရှင်
ကြတဲ့ရင်းညရဲ့နောက်ဆုံးရသတင်းတွေကိုတော်ခင်မျိုးသက်နဲ့မဲ့အီတန်စင်တို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပွက်ချက်တွေကိုစက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ကုလအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နော်လင်းဟင်ဇာနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်တွေ့ဆုံတဲ့သတင်းပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နော်လင်းဟင်ဇာဟာဒီကနေ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငင်းကြေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါရယ်ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူးဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုစောဝင်းလိုက်ပြောပြပေးပါပါရှင
်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာခီးစဉ်ရဲ့နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာစစ်ကောင်စီငင်းကြေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါရယ
်ဗိုလ်ချုပ်ကြီးရာပြည့်လို့ဦးစီးတဲ့ကျွန်တော်တို့ကအမူဒကံလေးတင်လေကျွန်တော်ငင်းငင်းကြီးနိုင်အပ်ပါအဲ့ဖက်နဲ့တွေ့ကြတယ်လို့ပြပါပါမယ်ကြာ။ဒီကအမူဒအေးစဉ်တိုင်းကိုဒီကိဘယ်လိုပြီးပါကြာ။ငင်းငင်းကြီးသိကပါပါကြာ။ကျွန်တော်အဓိကတော့အေးရုပ်တွေနဲ့ကျွန်တော်ငင်းငင်းကြီးလောက်ဆောင်နေမှုဟိုအဓိကထားပဲဆိုရအောင
်။ဒီနေ့တွေ့ဆုံဆွေးနွေးတဲ့အသေးစိတ်ကိုတော့စစ်ကောင်စီဘက်ကပြောဆိုဖို့ညှင်းဆိုပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့ခီးစဉ်ဟာဒီကနေ့အဆုံးသတ်သွားပြီဖြစ်ပါတယ်။နိုလင်းဟေဇာဟာမြန်မာနိုင်ငံခီးစဉ်မစတင်ခင်နိုင်ငံရေးအဝန်အဝိုင်းကပါဝင်ပတ်သက်သူတွေအရဖက်အဖွဲ့အစည်းတွေနောက်လက်ရှိပဋိပက္ခကြောင့်ထိခိုက်ခံစားနေရတဲ့အတိုင်းအဝိုင်းတွေနဲ့တွေ့ဆုံပြီးမှမြန်မာနိုင်ငံကိုတွားရောက်ခြင်းဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်အရကဩဂုတ15ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့သူမြန်မာနိုင်ငံမှာရောက်ရှိနေစဉ်အတွင်းထိမ့်သိမ့်ခံရပြီးတရားရင်ဆိုင်နေရတဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တော့စစ်ကောင်စီကတရားဥပဒေနဲ့ရင်ဆိုင်နေရစေသူတယောက်ဖြစ်တာမို့ဆိုတဲ့အကြောင်းပြချက်နဲ့တွေ့ဆုံခွင့်မပေးခဲ့ပါဘူး။ကုလသမဂ္ဂကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကအမြင်သဘောထားကိုမေးလာမှာတော့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်တရုတ်ကကတော့ဒီကမ္ဘာကုလသမဂ္ဂအဖွဲ့အစည်းရဲ့သူတွေတည်မှုချုပ်ရအထူးကိုကျွန်တော်တို့ဒါအစိုးရအနေနဲ့လက်ခံပြုဆောင်ပေးတယ်လက်ခံပြုဆောင်ပေးတဲ့အခါမှာကျွန်တော်မြန်မာနိုင်ငံရဲ့ဟောနော်မြန်မာနိုင်ငံရဲ့ကုလသမဂ္ဂရဲ့ခြားရဲမှာကျွန်တော်ဒါဆက်သွယ်ဆက်ဆံမှုပေါ့မလေးရကျွန်တော်တို့ပြင်ထုတ်ခါမှာဆက်သွယ်ဆက်ဆံမှုဒီနေ့ပတ်သက်ပြီး ဆ
ုံးမြောက်ဆောင်ရည်ရည်ကိုဆက်လို့ဆွေးနွေးနိုင်ကြတယ်လို့မှတ်တော်တယ်။မင်းကစစ်ကောင်စီအခြေကဲဗိုလ်ချုပ်မှုကြီးမရောက်လိုက်တဲ့တွစ်စုံချိန်မှာတော့ကုလသမဂ္ဂကရှုတ်ချခဲ့တဲ့မကြသေးခင်တုန်းကဒီမိုကရေစီအရေးလှုပ်ရှားသူတွေကိုကွပ်မြင့်မှုမျိုးနောက်ထပ်မလုပ်ဖို့တောင်ဆန်းစုကြည်ကျမကြီးကိုစိုးရိမ်တာမို့တွစ်စုံဝင်ပေးဖို့တောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်နယ်ကိုပြန်လွတ်ပေးဖို့နဲ့ဖမ်းဆီးထားတဲ့အရွယ်မရောက်သေးသူတွေအလုံးကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့တယ်လို့ကုလသမဂ္ဂဘက်ကသတင်းထုတ်ပြန်ထားပါတယ်။နိုလင်းဟေဇာဟာအထူးကိုယ်စားလှယ်ရာထူးခန့်အပ်ခံရပြီးဆယ်လာနီးပါးအကြာမှာမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးဒီခီးစဉ်ပထမနေ့မှာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံခဲ့တာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်နိုလင်းဟေဇာကသူတာဝန်ယူပြီးလပိုင်းအတွင်းမှာပဲမြန်မာနိုင်ငံအတွင်းပြည်ပခအခြေအနေတွေပိုပြီးဆိုးရွားလာသလိုပဲပေါင်းစုံအကြတဲတွေနေရာအနှံ့ကြီးမားလာတဲ့အကြောင်းကုလသမဂ္ဂအထွေထွေညီလာခံကိုဇွန်လအတွင်းအလွတ်တဘောတင်ပြခဲ့ပါတယ်မြန်မာစစ်တပ်ဟာအင်အားအလွန်ကျုံဆက်လက်အသုံးပြုနေစေဖြစ်ပြီးအရသားတွေအပေါ်မှာအပြင်းထန်တိုက်ခိုက်နေသလိုတိုင်းရင်းသားလူမျိုးစုဒေသအတွင်းလေကြောင်းကဘုံကျဲတိုက်ခိုက်တာတွေအပါအဝင်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းကိုတင်ပြပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းဒီခီးစဉ်ကနေမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာအောင်နဲ့စစ်ကောင်စီရဲ့ရည်တည်ချက်ကိုပြောင်းလဲအောင်တင်းသွင်းနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်မျိုးတော့အခက်အခဲတွေကြားမှာမျှော်လင့်ထားတာမျိုးမတွေ့ရပါဘူးမြန်မာနိုင်ငံမှာအကြမ်းဖက်မှုအလုံးချက်ချင်းရတန်းဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအသံဝိုင်းကတောင်းဆိုထားကြပါတယ်ခင်ဗျာ
ကုလအတွင်းရင်မှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟင်ဇာနဲ့စစ်ကောင်စီညီညွတ်ရေးအဖွဲ့ခေါင်းဆောင်တွေ့ဆုံတဲ့တဲ့ရင်ကိုဇော်ဝင်းလိုက်ပြပြပေးခဲ့တာပါအခုဆက်ပြီးတော့ကြားပြည်နယ်ဘက်မှလက်နက်ကြီးကြလို့အရဲသားတွေထိခိုက်ဒဏ်ရာရတဲ့တဲ့ရင်ဆက်ပြီးတော့ပြပြပေးပါမယ်ကြားကီရင်နီပြည်နယ်ဒီမော့ဆိုမြို့နယ်အရှိချာထီဖိုးကလိုကျေးရွာအုပ်စုမှာဩဂတ်လ18ရက်မနေ့ညပိုင်းကလက်နက်ကြီးကြလို့အရဲသားပြည်သူ9ဦးထိခိုက်ဒဏ်ရာရရှိတယ်လို့ကီရင်နီလူအခွင့်အရေးအဖွဲ့နဲ့ရွာကန်က VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေအနေနဲ့အခုနောက်ပိုင်းအရဲသားတွေကိုပြစ်မှတ်ထားထိခိုက်လာတာတွေ့ရတယ်လို့ KNI လူခွင့်ရေးအဖွဲ့ကပြောဆိုပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုမတ်စုမောပြောပြပေးပါရှင
်ကယားပြည်နယ်ဒေသအခေါ်ကယင်းနီပြည်နယ်ဒီမော့ဆိုမြို့နယ်အခြေဘက်ချမ်းထီဖိုးကလိုကျေးရွာအုပ်စုကထီဖိုးကလိုကျေးရွာမှာဩဂုတ်လ18ရက်နေ့မနေ့ညတုန်းကလက်နက်ကြီးကြီးကြလို့အရက်သားပြည်သူ9ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရွာကန်နေနဲ့စစ်ဘေးရှောင်နေအပါအဝင်အရက်သားပြည်သူတွေထိခိုက်ဒဏ်ရာရခဲ့တဲ့အခြေအနေကိုတော့ကယင်းနီလူခွေရေးအဖွဲ့ဒါရိုက်တာကိုပညာက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်မနေ့ည8နာရီဝန်းကျင်လောက်မှာကျွန်တော်တို့ထီဖိုးကလိုကျေးရွာအုပ်စုထဲကထီဖိုးကလိုရွာပေါ့နော်အဲ့ဒီရွာထဲကိုလက်နက်ကြီးတော်လုံးကြတယ်အဲ့တော့ဒါမဲ့လက်နက်ကြီးကဘယ်ကနေပြက်လာမှလားမသိဘူးတခါတည်းကြကွဲတဲ့အတိုင်းပဲကြတော့ပေါ့နော်ဒီပြစ်ခတ်မှုကြောင့်ကျွန်တော်တို့ဟိုလူနေအိမ်တလုံးနှလုံးပေါ့အနေငယ်တော့ဟိုထိခိုက်သွားတာရှိရဲအဲ့ဒီအိမ်ထဲမှာကျွန်တော်နီးဖြာနေတယ်ကျွန်တော်တို့ရွာခံနေပေါ့နော်ရွာခံက၄ဦးရဲ့နောက်ပြီးတော့မှစီဘေးရှောင်းပေါ့နော်ဒေါ်မန်ငယ်ကနေပြောင်းလာတဲ့စီဘေးရှောင်း၃ဦးပေါ့နော်စုစုပေါင်း9ဦးထိခိုက်ဒဏ်ရာရှိပါတယ
်ထီဖိုးကလိုကျေးရွာဟာတိုက်ပွဲနဲ့စစ်ရေးအရာလှုပ်ရှားမှုမရှိတဲ့ကျေးရွာတွေဖြစ်ပါတယ်ဒါကြောင့်ရွာကန်ပြည်သူတွေနဲ့စစ်ပြေးဒုက္ခသည်တွေလည်းလာရောက်ခိုးလုံနေကြတာပါလက်နက်ကြီးကြတာကြောင့်အပြစ်မဲ့အရသာထိခိုက်ဒဏ်ရာရသူ9ဦးအနက်မှာတော့တဦးကအပြင်းထန်ဒဏ်ရာရရှိထားတယ်လို့ဆိုပါတယ်လက်နက်ကြီးကြတဲ့ထီဖိုးကလူကျေးရွာတဝိုက်မှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့တိုက်ခိုက်ခံရတာလို့ရွာကန်တဦးကအခုလိုပြောပြပါတယ
်ဟောရွာထဲမှာစလာတာမင်းရတိုင်းတော့မရှိဘူးကြီးခက်တယ်မစားရဘူးဟောခိုင်းဆိုရင်ခင်ဗျားကြည့်ပြီးတော့မှရပဲမှသူကလမ်းထူတာဒါပေမဲ့မင်းရခါကျတော့မင်းရှင်ရခါကျတော့ဘာမှတယ်မကြားရပဲနဲ့မင်းရတဲ့အချိန်ကသူကမထိလိုက်တာပဲ
အခုချိန်တော့မလုံခြုံတော့ဘူးပေါ့နော်ဘာလို့ဆိုတော့မင်းလည်းအချိန်ကဆိုးတဲ့ဆိုးတော့မထိဘူ
းထီဖို့ကလို့ကြေးရွာဟာဒါနဲ့ပါနဲ့ဆိုးလေးချိန်ထပ်မနဲ့လက်နက်ကြီးနဲ့ပြစ်ခတ်ခံခဲ့ရတာဖြစ်ပါတယ်ဒီလိုလက်နက်ကြီးတွေနဲ့ပြစ်ခတ်ခံရတာကြောင့်ဒေသခံပြည်သူတွေရဲ့အသက်အန္တရာယ်ဟာစိုးရိမ်စရာဖြစ်နေတာပါပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့တုန်းကလည်းလွိုင်းလင်းလေးမြို့နယ်ဘက်ကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့အရက်သားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်ဒမောဆိုးမြို့နယ်အရှိတ်ချမ်းမှာလည်းလက်နက်ကြီးနဲ့ပြစ်ခတ်လို့အရက်သား3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီလိုတိုက်ခိုက်ခံရတဲ့နေရာတွေမှာတိုက်ပွဲမရှိဘူးလို့ဒေသခံပြည်သူတွေက VOA ကိုပြောပါတယ် စစ်ကောင်စီတပ်တွေအနေနဲ့အခုနောက်ပိုင်းမှာအရက်သားပြည်သူတွေကိုပြစ်မှတ်ထားပြီးတော့ပြစ်ခတ်တိုက်ခိုက်လာတာကိုတွေ့ရတယ်လို့ကရင်နီလူခွေအဖွဲ့ကပြောပါတယ်။ဒီဩဂုတ်လနှစ်ပတ်ကျော်အတွင်းမှာပဲဒီမော့ဆိုးမြို့နယ်အရှိချမ်းကြေးရွာတွေဘက်မှာဆိုရင်လက်နက်ကြီးတွေနဲ့၄ချိန်ထပ်မင်းပြစ်ခတ်တိုက်ခိုက်ခဲ့ပြီးအရက်သား၉ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သိရှိနိုင်မှု VOA မြန်မာပိုင်းကစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးရှင်။
ကရားပြည်နယ်ဒီမော်ဆိုမြို့နယ်အနီးလက်နက်ကြီးကြားလို့အရက်သား9ဦးထိခိုက်ဒဏ်ရာရခဲ့တဲ့တဲ့မဆူမွန်ပြောပြပေးခဲ့တာပါတဆက်သေးပါပဲရခိုင်ပြည်နယ်ဘက်ကတရားဥပဒေစိုးမိုးရေးအခြေအနေကိုလည်းပြောပြပေးချင်ပါတယ်စီရေးတင်မာမှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာအခုရက်ပိုင်းအတွင်းဒေသခံတွေအသက်ခံရတာလူရက်ခံရတာတွေနဲ့နေအိမ်တွေဖောက်ထွင်းခံရတာတွေနေစဉ်နဲ့အများရှိလာနေတာပါဒီလိုဖြစ်စဉ်တွေဟာရခိုင်လက်နက်ကိုင်အေးအဖွဲ့တွေရှိနေတဲ့ကျေးလက်ဒေသတွေမှာထပ်စစ်ကောင်စီဌာနတွေအခြေချနေထိုင်တဲ့မြို့ပြတွေမှာအများအဆုံးရှိနေတာကြောင့်ရခိုင်ပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံမှုအပေါ်စိုးရိမ်စရာဖြစ်လာတယ်လို့နိုင်ငံရေးအကြက်ခတ်တွေကပြောဆိုကြပါတယ်။ရန်ကုန်ကလာတဲ့ဒီအကြောင်းအပြည့်အစုံကိုကိုစံကျော်ကပြောပြပေးပါမယ်ရှင
်။ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့စစ်ကောင်စီကြားစီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာဒေသခံပြည်သူလူထုတွေရဲ့အသက်အိုးအိမ်လုံခြုံမှုတွေတစ်နေ့ထက်တစ်နေ့စိုးရိမ်စရာအခြေအနေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တော်တော်များများမှာဒေသခံတွေအသက်ခံရတာနေအိမ်တွေဖောက်ထွင်းခံရတာလူရက်ခံရတာတွေနဲ့ဓားမြတိုက်ခံရတာတွေဒီလအတွင်းခက်ဆစ်စိတ်တွေ့လာပါတယ်။ဒီအပိုင်းအတွင်းမှာပဲလုံခြုံရေးတင်းချက်ထားတဲ့စစ်တွေမျိုးစစ်ကောင်စီရုံးပေးကလျှက်စစ်ပစ္စည်းအယောင်းဆိုင်အတွင်းမှာအသက်18နှစ်အရွယ်အမျိုးသမီးဝန်ထမ်းတူဓားတန်ရနဲ့တိတ်ဆုံသွားပေမဲ့ဘယ်သူတက်သွားတယ်ဆိုတာအခုထိမသိရသေးပါဘူး။အခုလိုမြို့ပေါ်ရက်ွက်တွေမှာနေကင်းဘက်အသက်ခံရတာနဲ့လူရက်ခံရတာတွေကြောင့်ကိုယ့်အိမ်မှာနေရတော့မလုံခြုံသလိုခံစားရတယ်လို့စစ်တွေမျိုးမှာနေထိုင်တဲ့မခိုင်ခိုင်ဦးကပြောပါတယ်
။အခုခုဖြစ်လာမလားကိုကိုမကိုနေပြီးတော့မလုံရှုံတို့ခံစားရတယ်ဘယ်သူများတကားမှခောင်းမလဲဘောနော်အဲ့လိုမျိုးဖြစ်နေတယ်အခုကဒီစစ်တွေမှာဆိုလဲဆက်တိုက်ဆိုတော့ဘောနော်တင်မှုတိတ်ချင်းတွေရောဒီမှာတိုက်ကြတယ်ရောအကောင်အဲ့လိုမျိုးဖြစ်နေရောဟာနေချင်းကြောက်တော့အဲ့လိုနေနဲ့မလုံရှုံမှုကိုခံစားရတာဘောနော
်ရခိုင်ပြည်နယ်ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးဘိုင်ကိုစစ်ကောင်စီကလည်းလှုပ်ဆောင်နေတယ်လို့ရခိုင်လက်နက်ကိုင် ULAA အဖွဲ့ကလည်းသူတို့ထိန်းချုပ်နယ်မြေတွေမှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုပြီးခဲ့တဲ့2020ခုနှစ်ကစပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်အထူးသဖြင့်တော့ ULAA အဖွဲ့ရဲ့တရားစီရင်ရေးလုပ်ငန်းတွေဟာကျေးလက်ဒေသတွေမှာအတော်များများထိရောက်အောင်လှုပ်ဆောင်နိုင်ပေမဲ့မြို့ပေါ်ရက်ွက်တွေအထိလှုပ်ဆောင်နိုင်တာကိုတော့မတွေ့ရသေးပါဘူးအခုလိုမြို့ပေါ်ရက်ွက်တွေမှာရာဇဝင်မှုတွေများပြားလာတာဟာစစ်ကောင်စီရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးပျက်စီးနေတာကြောင့်ဖြစ်တယ်လို့လည်းရခိုင်အရေးကျွမ်းကျင်သူဦးဖေတန်းကသုံးသပ်ပါတယ်
။မြို့ပေါ်မှာကြတော့တရားရေးနဲ့ရဲဘက်ဆိုင်ရာကဘာမှမလုပ်နိုင်နဲ့အရှိန်အနေမျိုးကိုအခွင့်အောင်းယူပြီးတော့ဒီရာဇဝမှုကျူးလွန်တဲ့သူတွေကလည်းလှုပ်လာကြတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မို့လို့ပို့ပြီးတော့အတင်းရဲလာတယ်။အဲဒီအုပ်ချုပ်ရေးဌာနနဲ့တရားစီရင်ဌာနကအစိုးရဌာနတွေကပြည့်စည်သွားတာမို့လို့ဒီတရားရာဇဝမှုကျွမ်းလာတဲ့လူတွေကပို့ပြီးတော့အတင်းရလာတယ်ပေါ့လုံလာရတယ်စာဝန်နေရာလည်းတနေ့နေ့ကြက်တက်လာတဲ့အခါမှာဒီကိစ္စတွေကပို့ပြီးဖြစ်လာတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်အတွင်းစီရေးတင်းမာမှုတွေအပြင်အာနာသိမ့်ပြီးနောက်ပိုင်းကုံစင်းနှုံးတွေအစမတန်မြင့်တက်လာနေတာတွေပြည်တွင်းအလောက်ကန်အခွင့်လန်းရှားပါတာတွေဒေသခံတွေရဲ့စာဝန်နေရေးအကြက်တွဲတွေကြောင့်အခုလိုရာဇဝမှုတွေများပြားလာတာဖြစ်တယ်လို့လည်းနိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်ရခိုင်ပြည်နယ်တွင်ဒေသခံတွေရဲ့အသက်အိုးအိမ်စီးဆင်းတွေချိန်ချောက်ခံလာတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီအနေနဲ့တစုံတရာလှုပ်ဆောင်ပေးတာမတွေ့ရတာကြောင့်ပိုဆိုးရိမ်နေရတယ်လို့စစ်တွေဒေသခံမခခင်ဦးကပြောပါတယ
်။စစ်ရဲ့ဖက်ကလည်းအစိုးရဖက်ကလည်းဒါနဲ့ပတ်သက်ပြီးတခုမှအမျိုးပြောတာမရှိဘူး။တာဝန်ခံပြီးတော့ပါတယ်လုပ်နေလို့ဆိုရဲပါတခုမှမသိရဘူးနော်ဆိုတော့ဒီဖက်မှာကဒီလိုရှိုးရိမ်ကတော်တော်လေးစိုးရိမ်ရတယ်ပေါ့။ကိုယ့်နဲ့ကိုနေတာဘယ်လိုလဲမသိဘူးဒါရန်ကြောက်စရာကောင်းနေတဲ့အနေထားဖြစ်နေတယ်စစ်တွေကစစ်တွေလို့မဟုတ်ဘူးတခြားမျိုးတွေမှာလည်းအမျိုးဒီကျင်းများတိုက်တဲ့တွေပါတယ်ရှိရဆိုတော့ဒီဖက်လုံရှင်ရဲ့အခြေအနေကရန်ဆိုးရတဲ့အခြေအနေဖြစ်နေတယ
်ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူတွေရှိတယ်လို့အေအေနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံရတာတွေအမည်မသိသူတွေရဲ့တပ်ဖြတ်တာတွေနဲ့မြေမြုပ်မှိုင်းပောက်ကွဲမှုတွေကြောင့်တိဆုံးတန်ရတာတွေနဲ့လည်းရင်ဆိုင်နေကြပါတယ်အခုလိုရခိုင်ပြည်ဒေသခံတွေရင်ဆိုင်နေရတဲ့လုံခြုံရေးနဲ့အကြက်တဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ဆောင်ရွက်ချက်တွေကိုမေးမြန်းဖို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်သူရကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး
ရခိုင်ပြည်နယ်ဘက်မှာတရားဥပဒေစိုးမိုးရေးဆုပ်ယူလာတဲ့အကြောင်းကိုစံကြောပြောပြပေးခဲ့တာပါအခုတစ်ခါတော့ပြည်နယ်နဲ့တိုင်းနီးယားတော်တော်များများမှာမိုးများပြီးရေကြီးမှုတွေဖြစ်ပေါ်နိုင်တဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ပြည်နယ်နဲ့တိုင်းနီးယားတော်တော်များများမှာမိုးများတာရဲ့နောက်ဆက်တွဲရေကြီးရေလျှံတာတွေဒီရက်ပိုင်းနဲ့ဆက်တိုက်ဖြစ်နိုင်တာကြောင့်သဘာဝဘေးသတိရှိကြဖို့မိုးလေဝသနဲ့ဇလပေးတာဌာနကသတိပေးထားပါတယ်တချို့နေရာတွေမှာမိုးများပြီးနေရင်တွေထိရေနှင်းမြုပ်တာတွေရှိခဲ့လို့ကေဇေးရီအဖွဲ့တွေကဘေးလွတ်ရာစီရွှေ့ပြောင်းပြီးစားတောက်ရေးအတွက်ကူညီရတယ်လည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်ခင်ဖြူတွေကပြောပြမှာပါရှင်
။မြန်မာနိုင်ငံနေရာတော်များများပါမိုးကြီးလေပြင်းတာတွေရဲ့နောက်ဆက်တွဲရေကြီးရှန်တာတွေတရက်ပိုင်းနဲ့ကြုံခဲ့ရပါတယ်။ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလီအားကောင်းနေပြီးနောက်နေတွေအထိမိုးများနိုင်တဲ့အခြေအနေရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနကညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုပြောပါတယ်
။ထူခြားမှုတွေသာအခြေအနေလေးတွေကြာခဏဖြစ်နေတဲ့အားလေးရှိတယ်ဆိုတော့ဒီရပိုင်းတော့ဒါထူးထရီပြုဖို့ထူးထရီပြုဖို့ဆိုတာတော့အဓိကအပြင်တော့မိုးများပြီးရေကြီးရေလျှံမှုတွေဖြစ်တာလို့ဒီလိုတောင်းဆိုတာပေါ့ဒါလေးတွေသတိထားရဖို့ပေါ့နော်ကျူတင်ထရီပြုရမှာတော့ဒီရပိုင်းမှာတော့ကင်နာပင်လယ်မှာလဲဒါဇောတယ်တော့လေပြားနေရအောင်ပေါ့ဖြစ်နေတာရှိတယ်နောက်လက်ပတ်လောက်ဆိုရင်တော့မုန်တိုင်းငယ်ဖြစ်မယ်သူကြောင့်ပုံတုံတွေအားကောင်းပြီးတော့ကံလန်းဒေတာတွေမိုးများတဲ့အခြေအနေတွေရှိတယ်ဒါတွေသတိပြုအောင်ပေါ့နော်ကံလန်းဒေတာဆိုတော့ရခိုင်ပြည်နယ်တို့ရာဝီတိုင်းဒေတာကြီးတို့ရန်ကုန်တို့ပဲခူးတို့နောက်ဒီဘက်ကမော်ကယင်တနင်္သာရီပေါ့နေမှာမိုးများတဲ့အခြေအနေလေးတွေဒီလိုဒါတွေဒီရပိုင်းမှာသတိပြုအောင်နော
်ရန်ကုန်အရာဝတီတနင်္သာရီရှမ်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနောက်နှစ်ရက်အထိမိုးပို့ပြီးတော့များနိုင်သေးတယ်လို့ပြောပါတယ်။မိုးပြီးနေမော်လမြိုင်မြို့မှာတော့ဩဂတ်လ15ရက်ပြီးခဲ့တဲ့တနင်္လာနေ့ညကစပြီးတော့ပုံမှန်ထက်မိုးပို့များတဲ့အခြေအနေကြောင့်အနေပိုင်းရက်ွက်တွေမှာရေနှစ်မြုပ်တာတွေရှိခဲ့ပါတယ်။အဲ့ဒီနေရာတွေဟာမိုးများတိုင်းမှာရေမြုပ်နေကြနေရာတွေဖြစ်ပေမဲ့လို့အခုလိုမိုးဆက်တိုက်ရွာတဲ့အချိန်မှာအတော်လေးဆိုးသွားခဲ့တယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ရေနှစ်မြုပ်တဲ့နေရာတွေမှာဩဂတ်လ18ရက်ဒီနေ့ကစပြီးတော့ရေပြန်ကျသွားပေမဲ့လို့ချက်ပြုတ်စားတောက်ရေးခက်ခဲနေလို့ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးဆောင်ရွက်ပေးနေတယ်လို့ကူညီပေးနေသူတူကဖီဝေကိုပြောပါတယ
်။တချို့ဆိုလို့ရှိရင်အိမ်ထဲမြုပ်တဲ့ခါကျတော့ရေလို့ရဘူးဒီကယ်ဆယ်ရေးအဖွဲ့တွေကနေပြီးတော့ဖြည့်ပြောင်းပေးရတာလည်းလည်းရှိပါတယ်နော်။တချို့ကျမှလည်းနေမှာပဲနေပြီးတော့ငိုကြတဲ့ချိန်ကြီးစောက်တဲ့အနေထားလည်းဖြစ်ခဲ့တာပေါ့နော်။ကယ်ဆယ်ရေးစခန်းရဲ့လို့တော့ဖွင့်သွားတဲ့အနေထားတော့မရှိပါဘူးနော်။ဒါပေမဲ့တော်တော်များများကျတော့အဲ့ဒီမြုပ်တဲ့ဒီရက်ွက်တွေကနေအိမ်တွေမှာပဲဟိုတည်ထောင်ရတဲ့ခါကျတော့သူတို့ခက်ခဲဖြစ်သွားတာတော့ကျွန်တော်အဓိကချက်ပြုတ်စားတော့ရေးခက်ခဲလေးဖြစ်သွားတော့ပေါ့မိုးရွာတဲ့ခါကျတော့အပြင်ထွက်ပြီးတော့စံနေစီတွေဝင်ရလက်ခက်တယ်တော်တော်များများလဲဟိုမြုပ်သွားတဲ့အနေအထားဆိုတော့အိမ်တော်နေတဲ့ခါကျတော့ချက်ပြုတ်စားတော့အဆင်မပြေတဲ့အနေအထားဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီသမင်းတို့တွေလိုက်ပြီးတော့ဝေငှလိုတန်းရတဲ့အခြေအနေလေးဖြစ်ခဲ့တော့ပေါ့
မွေပြည်နယ်မှာ2018နဲ့2019ခုနှစ်တွေတုန်းကလည်းနှစ်နှစ်ဆက်တိုက်မိုးကြီးရေလျှံတဲ့အခြေအနေကိုစိုးစိုးဝါကြုံခဲ့ရပူပါတယ်အခု2022ခုနှစ်မှာလည်းအဲ့ဒီစိုးဝါခဲ့တဲ့နှစ်တွေအတိုင်းမိုးများပြီးရေကြီးတာချင်းတူပေမဲ့လို့ကျိုးတင်ပြင်ဆင်နိုင်ခဲ့တာကြောင့်ထင်သလောက်တော့ဒုက္ခမရောက်ခဲ့ဘူးလို့ကုညီပေးသူတွေကပြောပါတယ်။နောက်နှစ်တွေမှာလည်းဒီလိုသဘာဝဘေးအန္တရာယ်ဆက်ပြီးကြုံတွေ့လာနိုင်သလားဆိုတာတေချာမသိနိုင်ပေမဲ့ဒီအခြေအနေတွေကိုနမူနာယူပြီးပြင်ဆင်ထားဖို့ကိုလည်းကုညီပေးနေသူတူကအကြံပြုထားပါတယ
်။ဘူတင်ရောက်ပြီးဆိုတာနဲ့ဒီသဘာဝဘေးကကျွန်တော်တို့မုန်ကြီးနေတဲ့ကပြင်ပြင်နဲ့ပတ်လည်တော့ဒီသဘာဝဘေးမှာဆိုအနည်းငယ်ဆိုးဆိုးရွားခံစားရတဲ့အနေအထားလေးတွေကဖြစ်နေတာပေါ့နော်။အဲ့လိုအနေအထားလေးဖြစ်လာတဲ့အခါကျတော့အခုတွေ့ကြုံရတဲ့အတွေ့အကြုံတွေကိုဟိုတော့အားကြမ်းမရှင်းတော့နော်ဟိုပိုးစင်ထေတော့ဘာကြောင့်လဲဆိုတော့ဒီအချိန်မှာကေတရေးဖွဲ့လက်လူမဲ့လူတွေကိုပဲအများကြီးတဲ့မမျော်လင့်တင်ဘူးပေါ့နော်မမျော်လင့်ကြဘူးလို့တော့ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဒီအချိန်ကလည်းကျွန်တော်တို့အရင်လူတိုင်းလူတိုင်းစီးပွားရေးဆက်လုံးရေးဆက်အကုန်လုံးအပ်ပမှာနေချာနေပါပြီးဆိုးရွားတဲ့အနေအထားတွေဖြစ်နေတဲ့အခါကျတော့ဒီလိုဒီမျိုးနောက်ကြုံလာတဲ့အခါကျလို့ရှိရင်အကိုစီကုံကဒီလိုနောက်ပြည်ပြည်နိုင်ငံကြီးတူတင်မယ်လောကကြီးကြီးလုံးဝပြင်းနေတာချင်းပြင်းနေတာလည်းဆိုလို့ရှိရင်တော့တဘာဝပြအလေခံစားရမှုကိုနည်းနည်းရှင်းချပြီးတော့ဆင်ပြေနိုင်မယ်လို့တော့ထင်ပါတော့အဲ့လိုမျိုးပဲကျွန်တော်အကြံပြုချင်ပါတယ်ညာ
ရခိုင်ပြည်နယ်တန်တွဲမြို့နယ်ချိတ်တော်ရက်ွက်မှာလည်းဒီကနေ့မနေ့အစောပိုင်းတုန်းကလေပြင်းတိုက်ခတ်ပြီးနေအိမ်နှလုံးနဲ့ဆက်လေတစီပျက်စီးသွားတယ်လို့ဒေသတွင်းမီဒီယာတွေကဖော်ပြပါတယ်ဒါပြင်ရခိုင်ပြည်နယ်အတွင်းကရေကြောင်းခီးစင်တွေကိုလည်းရာသီဥတုအခြေအနေကြောင့်ယာယီရန်နာထားပါတယ်လေပြင်းရနဲ့ရက်ဝင်းရဲ့အချိန်ကြောင့်ပြည်နယ်နဲ့တိုင်းနယ်အတော်များများမှာမိုးကြီးပြီးတော့လေပြင်းတိုက်ခတ်တာရေကြီးတာနဲ့မြေပြိုတာလို့သဘာဝဘေးအန္တရာယ်တွေဖြစ်နိုင်တာကြောင့်သတိထားကြဖို့မိုးစလဌာနကသတိပေးထားပါရဲ့ရှင်
ပြည်နယ်တိုင်းနေရာတော်တော်များများမှာမိုးများရေကြီးမှုတွေဖြစ်ပေါ်နိုင်တဲ့အကြောင်းမက်ခင်ပြည်တွေကပြောပြပေးခဲ့တာပါ။ကြာသပတေးနေ့ညရဲ့သတင်းပြပချက်တွေကတော့ဒီလောက်ပါပဲ။ဗီဒီယိုကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site တွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American တန်ရဲ့ကြာတာပြည်နေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 32 kHz 9303နဲ့9383 line to meter 51 kHz 5885 line length meter 190 kHz 1505တို့ကနေအတန်လှည့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကြာတာပြည်နေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့မြန်မာပြည်တွင်းစစ်အခြေအနေအကြောင်းနားဆင်ရမှာပါ။ပြည်တွင်းစစ်မှာအောင်ပွဲခံနိုင်မှုအတွက်လူအင်အားရောလက်နက်အင်အားပါလိုအပ်ပါတယ်။ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါရရှင
်။လူလိုက်ရရပြီးမကြမ်းပြီးဖြစ်ပေါ်တဲ့ပြည်တွင်းစစ်ဟာယနေ့အထိတောက်လောင်နေစေလို့ပြောနိုင်ပါတယ်။ကတကနာအပြစ်ရချိန်ကလွဲလို့ပြည်내အချို့မှာတိုက်ပွဲဖြစ်နေကြပါတယ်2021ຫນွေဦးတော်လှန်ရေးဖြစ်ပွားတဲ့အခါပြည်တွင်းစစ်အရှိန်အဟုန်ကပြင်းထန်လာပြန်ပါတယ်အာဏာသိမ်းစစ်ကောင်စီစန့်ကျင်ရေးလက်နက်ကင်လှုပ်ရှားမှုများပြားလာတဲ့အလျောက်ဘယ်ဘက်ကအားသာတယ်ဘယ်ဘက်ကအားနည်းတယ်စသဖြင့်သုံးသပ်လာကြပါတယ်တရင်တပားတို့အေးအေးယူခံနေရပြီးတရင်လွတ်လပ်မှုမရှိလို့ခမရခက်ခဲတယ်လို့လည်းပြောကြပါတယ်နိုင်ငံတကာစာနယ်ဇင်းတွေမှာလေ့လာသူအမျိုးမျိုးကအမျိုးမျိုးထင်ကြီးပေးကြပါတယ် VOA စောင်းပါရှင်ဇွန်ဘာပီတာကတော့မိုးတွင်းမှာစစ်ကောင်စီရဲ့ရန်တရားတွေတည်ယူပို့ဆောင်မှုခက်ခဲတာဟာ PDF ပြည်သူ့ကာကွယ်ရေးတပ်တွေအတွက်အခွင့်ကောင်းပဲလို့ဇွန်လ9ရက်နေ့ကသုံးသပ်ပါတယ်ဝိုင်းရင်တုတေတီအန်တိုနီဒေးဗစ်ကလည်း PDF တပ်ဖွဲ့တွေဟာသူ့နေရာကိုထိန်းချုပ်ထားနိုင်ပြီဖြစ်လို့ပေါ်ပြီးအခြေခံလာတဲ့သဘောလို့ဆိုပါတယ်
ဒါပေမဲ့လည်းတရုတ်နဲ့ BNN ပြည်တွင်းစစ်ကိုသင်ခန်းစာယူဖို့လဲအန်တိုနီဒေးဗစ်ကတင်ပြထားပါတယ်ကျေးလက်ပြောင်ကြားဘဝကနေအောင်ဝဲခံဖို့အဆင့်3ဆင့်ကျော်ဖြတ်ရမယ်လို့ဆိုပါတယ်ပထမအဆင့်မှာပြောင်ကြားတက်တွေဟာကြီးထွားလာပါတယ်ဒုတိယအဆင့်ကပြည်သူပြောင်ကြားနဲ့စစ်ကောင်စီအင်အားပြိုင်ကြတဲ့လိခဲတဲတဲ့အခြေအနေဖြစ်ပါတယ်တတိယနဲ့နောက်ဆုံးအဆင့်မှာပြောင်ကြားဘဝကနေပုံမှန်တက်အဖြစ်အသွင်ကူးပြောင်းသွားပြီးအချက်ချာကြတဲ့နေရာတွေကိုထိန်းချုပ်လာနိုင်ပါတယ်ဒီလိုအဆင့်3ဆင့်ပြောင်းလဲသွားပုံဟာအချိန်လေးကိုလိုက်ပြီးရောထွေးသွားတာမျိုးလည်းရှိတယ်လို့ဆိုပါတယ်အချိန်အကြဆုံးကတော့သူမသားကိုမသားလိခဲတက်လဲဖြစ်နေတဲ့ဒုတိယအဆင့်ဖြစ်ပါတယ်တတိယအဆင့်မှာတော်လန်ရင်အตาရပြီးအောင်ဝဲခံဖို့အချိန်အတိုဆုံးကာလဖြစ်ပြီးတစ်နှစ်လောက်သာကြာနိုင်တယ်လို့ဆိုထားပါတယ
်ပြည်တွင်းစစ်ဟာလေခဲတင်းလင်းကာလကိုရောက်နေပုံရပြီမဲ့ဘယ်လောက်ကြာမယ်ဆိုတာကိုတော့ခမားရခက်ခဲတယ်လို့အန်တိုနီဒေးဗစ်ကဆိုပါတယ်စစ်ကောင်စီတပ်မှလူအင်အားပြဿနာရှိနေပြီမဲ့လက်နက်အင်အားနဲ့ဖွဲ့စည်းမှုရှိနေပါလိမ့်တယ်တွန်လိုင်းရဲ့တပ်ဖွဲ့တွေဟာလက်နက်အင်အားနဲ့ဖွဲ့စည်းမှုမှာအားကောင်းအောင်ကြိုးပမ်းနေရဆဲဖြစ်ပါတယ်ဒီနေရာမှာတရင်ကချင်ကရားနဲ့ချင်းစတဲ့တိုင်းသားတပ်တွေအရေးပါလာပါတယ်သူတို့နဲ့ PDF တပ်တွေပူးပေါင်းဆောင်ရွက်လာရင်လက်ခဲတင်းလင်းကာလဟာလည်းတူတောင်းသွားနိုင်ပါတယ်။ဒီကြားထဲမှာအရင်ကလိုအပြစ်အခက်ရစဲရေးလှုပ်လာရင်တော့ပြည်တွင်းစစ်ကာလပြာရှည်သွားနိုင်ပါတယ်တဲ့
။ CSIS အဖွဲ့ကဝိုင်းရင်သူတွေသည် မိုက်ကယ်မာတင်ကတော့စစ်ကောင်စီဟာဆက်လက်ရပ်တည်နိုင်အောင်မနှဲကြိုးပမ်းနေရတယ်လို့ဆိုပါတယ်။တော်လှန်ရေးတပ်တွေလက်နက်အင်အားနဲ့စီးလုံးမှုအင်အားကောင်းဖို့လိုတယ်လို့ရဲမျိုးဟင်းနဲ့လူကတ်စ်မေယာကယူဆပါတယ်။ဒါပေမဲ့စာနယ်ဇင်းအမျိုးမျိုးမှာအမြင်အမျိုးမျိုးကိုတွေ့နိုင်ပါတယ်။တော်လှန်ရေးအောင်ပွဲခံတော့မယ်လို့လူမှုကွန်ရက်တွေမှာရေးသားကြတာကိုကြည့်ပြီးစိတ်ကူးနဲ့ကြည်နူးနေမဲ့ NDA ကိုကြုံတွေ့နိုင်တယ်လို့ Economist စာဆောင်ကသုံးသပ်ပါတယ်။တော်လိုင်းရေးတပ်ဖွဲ့အများအပြားပေါ်ပေါက်နေပြီးမြို့နယ်တစ်ခုတည်းမှာတပ်ဖွဲ့10ဖွဲ့ကျော်ရှိနေပါတယ်။ဒါပေမဲ့လက်နက်ခဲယံရှားပါးတောင်မှပျောက်ကြားခြုံခိုတိုက်ပွဲနဲ့လုံခြံတပ်ဖြတ်တာလောက်သာလုပ်နိုင်ကြပါတယ်တဲ့။တပ်ဖွဲ့လေးတွေတိုင်းပြည်နေရာအနှံ့အပြားမှာတိုက်ခိုက်နေတာကိုသတင်းရယူဖို့အခက်အခဲရှိနေပါတယ
်။သတင်းယူတာကိုပြစ်မှုအဖြစ်မြင်နေလို့တိုက်ပွဲသတင်းကိုသီးခြားအတည်ပြုနိုင်မှုအလွန်ခက်ခဲပါတယ်။သက်ဆိုင်ရာအစိုးရဌာနကိုဖိဆက်မေးတော့လေမပြေနိုင်တာကများပါတယ် PDF အင်အားခမရမှာလည်းအမျိုးမျိုးဖြစ်နေပါတယ် PDF အင်အားတသိန်းလောက်ရှိပြီး40ရာခိုင်နှုန်းမှာလက်နက်ရှိတယ်လို့ War on the Rocks စာဆောင်မှာဖော်ပြပါတယ် Anthony Davis ကတော့အင်အား9000နဲ့တသိန်းကျားမှာရှိနိုင်ပြီး20ရာခိုင်နှုန်းလောက်သာလက်နက်ခြင်နိုင်တယ်လို့ဆိုပါတယ်ဘန်ဒါရေးစီရေးမှာကူညီမှု NUG ကိုယ်စားလှယ်တွေဥရောပမှာမြစ်တာရက်ခံတာပါလေပခုံးထမ်းပြစ်လို့ရတဲ့စတင်ကားလို့ဒုံးကြီးတရာလောက်နဲ့စစ်သုံး M4 မောင်းမြန်သနတ်တွေအလုံးအလောက်ရရင်အောင်ပွဲခံနိုင်မယ်လို့တော်လိုင်းဘက်ကခမနာကိုဒေါ်လာသန်းတထောင်မကျော်ဘူးလို့မိုက်ကယ်မာတင်ကဆိုပါတယ်ဒီမိုကရေစီအတွက်ကြိုးပမ်းနေတဲ့အဖွဲ့အစည်းတွေကိုကူညီရမယ်လို့2020 NDAA အုပ်ပဒေမှာဖော်ပြထားပေမဲ့ဘိုင်ဒန်အစိုးရမှာဆက်လက်နဲ့ကူညီဖို့အစီအစဉ်မရှိတဲ့အတွက်ပြည်တွင်းစီရေရှည်ဖြစ်ဖို့သာအလားအလာရှိနေပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သတင်းရှင်တွေအနေနဲ့ View မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@viewnews.com ကိုပေးပို့နိုင်သလို View မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လည်းဆက်သွယ်နိုင်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုမတင်ဆက်ပေးခင်မှာအပတ်စဉ်ကျန်းမာရေးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကိုဗစ်ကာလကုခန်းအားကောင်းမှုဘလို့အာဟာရဓာတ်တွေလိုအပ်ပါသလဲဒီအကြောင်းပြပြထားပါဗျ။ကိုဗစ်နဲ့တုတ်ကွေးဖြစ်နေချိန်ကုခန်းအားကောင်းဖို့အာဟာရဓာတ်လိုအလုံးကိုမျှတပြည့်စုံအောင်ရွေးချယ်တာအပြင်စနစ်တကျပြင်ဆင်ချက်ပြုတ်ဖို့လည်းလိုတယ်လို့အာဟာရပညာရှင်တွေကဆိုပါတယ်။ဘလို့အာဟာရဓာတ်ဆိုင်ရာအစားအစာတွေကိုရွေးပြီးရှိပြီးသားအာဟာရမပြတ်စည်းစေပဲအာဟာရဓာတ်အတေးရနိုင်အောင်ဘလို့ပုံစံမျိုးချက်ပြုတ်စားသုံးသင့်ပါတယ်ဒီအကြောင်းနယူးယောက်ခေါနောလ်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပေါင်မောက်ခဒေါက်တာခင်မာချူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်โอเคပေါင်မောက်ခဒေါက်တာခင်မာချူခင်ဗျာကိုဗစ်ကာလကိုခံအားကောင်းဖို့ပေါ့နော်စားသုံးသင့်ဖို့ကိုပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဘလို့ထိရောက်ပုံနဲ့အသားဓာတ်ရဲ့ဟင်းသီးရွက်တွေကိုပြောခဲ့ပါတယ်ဆင်မကြီးဒီတစ်ပတ်တော့တခြားဓာတ်တွေအကြောင်းဆက်မပြောခင်မှာဒီပြီးခဲ့တဲ့အပတ်ကအသေးစိတ်မပြောပြခဲ့တဲ့အစိအစံတွေရဲ့အရေးပါပုံကိုစပြီးတော့ရှင်းပြပေးပါလားဆင်မကြီး
ကျမတို့အစိတွေအစံတွေလို့ပြောတယ်ကျမတို့မြန်မာပြည်မှာရှိပါတယ်ဖယုံစေးရှိမယ်နေကြာစေးရှိမယ်ဒီဝေါ်နတ်လို့ပြောတဲ့တကြာစေးရှိမယ်ခက်ရှူးနတ်လို့ပြောတဲ့ဒီဟိုစေးရှိမယ်အနနတ်စေးရှိမယ်ဘန္နာစေးရှိမယ်ဆိုဒီကောင်းလေးရနေလေအသားဓာတ်အများကြီးရတယ်အသားဓာတ်အပြင်ခန္ဓာကိုယ်ရဲ့နှလုံးကိုကျန်းမာစေမယ် Omega 3 Fatty Acid လိုမျိုးလည်းအစိတွေအစံတွေစာရင်ရမယ်ပေါ့နောက်တစ်ခုပိုအရေးကြီးတာကအခုကျမတို့မြန်မာပြည်ကဒီစီထွက်သီးနှံနဲ့တယ်လို့ရှိရင်လုံလောက်အောင်မထုတ်ပေးနိုင်အောင်ပြပအစီအဝဲဝဲသုံးနေရတယ်အဲ့တော့အခုလိုမျိုးအကြက်ဒိန်းကြီးနဲ့ပြိပခါလေးနဲ့ကြုံတွေ့နေရတဲ့အချိန်မှာနိုင်ငံခြားကတင်တဲ့စီးဆိုတာအရန်ကို quality မကောင်းတာတောင်မှလက်လန်းမိဖို့ကတော်တော်ဈေးကြီးသွားပြီအဲ့တော့ကျမတို့မြန်မာလူမျိုးကလည်းဟင်းဆိုရင်စီလေးအိုင်းဒီမှာစားတတ်တာအဲဟင်းအောင်ရိုးရိုးမဟုတ်ကြော်ပြီးတော့ပြန်နှက်တဲ့ဟင်းမျိုးလေးတို့ချက်ပြီးစားတတ်ကြတာဆိုတော့ခက်တော့ခက်သားပေါ့နော်အဲ့တော့ဒီလိုအရေးသွေးမကောင်းတဲ့စီတွေကြောင့်လည်းမလိုလားအပ်တဲ့ရောဂါတွေကဖြစ်စေတယ်အဲ့တော့အဓိကကစီစားကို shop ni ni shop biro, sesuatu macam biro ni, si san video si san bo no, pinch ni nama si san video tang biro terjau mesui, si zau yang ni demi yo biro macam ini ni ni awak, sada ya ya awak ni.
Okay, now people dulu ha ya terjau sama.
Kesihat bo no, kesihat malu macam lu buat cermin saja le, pamu sama, jasan sama, kasuai sama, eri dia alu le saja le, kesung le saja le, belok bilan sama, so dia ni le macam lu buat kesihat dia ya. Elo kesihat ni betul biro macam lu memang lu yo ha.
Okay. Now to Jibare Haya Takayo.
Haya Chamule Ma Gazida ye Sida ye Bada yes or Nabio Yebo. Now that Janet Nakuaro, vitamins and minerals table. I don't the vitamin E and Z you, Chimaruku Moya di Mabore, a Didi and Nanyu, the Danyanzo Mono, Wayan Le Moyan Seya, Niyan Kaya, the Nidam Yumajua on Kuya let the can Zigwa Mayana in Aliu Webido, Hayao, so on Yang, Silumu Sizayan. Dido Hindi with the Sajin Yang, so I build a vitamin A and Z Yame, Tatu the Avian Solution, Calcium, Magnesium, Potassium, Zinc, Iron, Phosphorus, such as the thing, Tatu that the Alongole, Didi Yodia Yame. Hello, tomorrow, Yama Sadao de Mahindi, Salas, or Saba, eh? Solution, social media, and if you're here to do a museum, here, Sada, Yang, and do a year. Now we may kind of net the table, Umatila, website, and now my OAGNE Sonala, EDUNE Sonala, and look, research for Uma at Harvard University, Cornell University, Columbia University, Dilumio, Degado Idiani, Lotar, research, WHO. So Dilumio, and it traded Didaria Jaro, to the Nago, Machi can be all, be a Didari, Chide Dre, the Ayakaino, Yongji Luya.
Okay, editor, the Yongji.
ที่ลูกไม่ยาเลยไปลูกเชื่อเลยทุกที่ท้าวลูกเลยใช่ไหมที่นี่จะมารู้กับอาญาลูกมูโซเชียลมีเดียเนี่ยยังเอ็นจอยไม่ใช่จ้าเลยเช่นนี้มายาวนี่ละสู้ที่นี่ยังไม่ได้คุ้มอ่ะฮ่าท่าสายน้อท่ายาเลยอุ้มอ่ะฮ่ากระทรวงยังสายเองขนาดกูตายยังไม่เชื่อเลยยังกูสู้ละเลยด้วยกระทรวงยังสายหายาเลยยาเลยยี่เรื่องดูอะไรกูจะชอบไปยกกับเวน่ากูเปล่าเด้ดีลูกยี่ท่าเลยสบายสุด แต่เมื่อกี้ผมยังกูไปรู้สาเหตุรู้ไม่ได้เช่นจ้ารู้กระทรวงยังดูชัดเจนบ่เนาะยี่มาตีชาสีละมันยี่ชาบีโร่เลยยี่รู้ตรงไปเลยกระทรวงยังกลัวยินวินเนี่ยเปลี่ยวไปยี่รู้ตรงเนี่ยเราออกมากระจิลินเนี่ยปั๊บอันนี้ไปรู้สิเจลินเนี่ยยานาโมลินเนี่ยตัวเด้เลยสรุปตัวนี้หายากับบ้านมันไม่ใช่หรอกสรุปจริงๆนะก็ดีอยู่ดีมาดีหายาดีสิเอาเวลาพม่าบีบีส่วนยี่
อะไรที่บ๊อบบี้ยี่จีรักกันกินเส้นเชฟจูเดนี่อะมาหมูยี่หายาดีส่งช่วงตัวเอาไปรู้เชฟจูยามเองสุราคาผู้บิวอธิการจ่าย
โอเคอะไรที่บ๊อบบี้เชฟจูเต็มบุญเลยกูอธิษฐานในเส้นจับไปว่าละใช่ไหมกูน่ะกระทรวงยาลีเวสุบาสุที่ได้ใช้จ่ายยี่เส้นเองสุรุ่ยเองแบบเช่นมาเดาเข้ามายี่เส้นเองเช่าเดาไปมายี่เส้นเอง ที่หายาดีอะมีนบีมีอะไรที่ตัวอะไรด้วยต้องไปอะไรเยอะมาปังตัวอะไรแล้วที่เช้าก็จะรอจะเห็นอะไรรู้ๆหามิวไม่เห็นมีชาวอะไรจังเช้าดีรู้ๆอากาศก็ว่างสุดสั้นเลยมันไม่มีชาวอะไรด้วยเอ็ดต้องไปอะไรเยอะมาชีหายากับกงตัวเบี้ยอยู่ที่เขาแล้วที่เช้าก็จะรอมีบัวมานู่นอีเนี่ยเช็ดพงอีพงไปด้วยชีเดียร์หายาจะดีกงนึกว่าอังวีเรามาปังตัวอะไรเห็นเรามาปังมาไม่เจอแล้วที่เช้าอารมณ์อยู่เลยส่งช่วงตัวอะไรเช้ามาเปลี่ยนเท่าไหร่จะหายาได ရှိတဲ့အာရတွေတော့ရေးဆဲသွန်ပြစ်ပြီးတော့သူကဓာတုနီးနဲ့အရသာတွေနဲ့အယောင်တွေကိုပြန်ထပ်ထည့်ပြီးတော့မှဘာမှအာရမရှိတော့ဘူးအဲ့တော့ဟင်းဒီဟင်းရွက်မှာပါတယ်ဗီတာမင်နဲ့မှအထူးသဖြင့်ဗီတာမင် C နဲ့ B ဗီတာမင်တွေကရေမှာပျော်နိုင်တဲ့ဗီတာမင်တွေဖြစ်တဲ့အတွက်ရေထဲမှာပါသွားပြီ
ဟုတ်ကဲ့နောက်ရောဒီချက်ကျွရမှာသတိထားတင်တာရှိသေးလားဆင်မရင
်အဲ့ဟင်းတွေကိုပြန်နှွေးတယ်အဲ့နှွေးတဲ့အချိန်မှာလည်းဒီဗီတာမင်တွေကမိဘူးကြီးနဲ့ထိပြီးတခါပြန်ပျော်တဲ့အတွက်အာရကကုန်တဲ့ကုန်ရင်ကုန်တဲ့ကုန်ရင်ဘာမှမရှိတော့ ဆိုအဟာရမဆုံးရှုံးပါလို့စိမ်ကြော်လေးပဲကြော်မယ်ဆိုရင်မိဖို့မှာငါမိနစ်ခုနှစ်မိနစ်ဆိုတာအများဆုံးအဲ့ချက်ပေါ်ပြီးတဲ့ဦးလေးနဲ့မလှည့်ရအောင်ချင်းညို့ထက်မယ်ဆိုရင်ပုံပွဲဇူးမှဒါလေးကိုခတ်ပြီးတောက်တာမျိုးမှအဟာရကအပြည့်ရအောင်အဲ့တော့ညီမတို့မပြတ်မတောက်ခင်မှာရေဆေးမယ်ဖြတ်တောက်ပြီးဘယ်တော့ခါမှရေဆေးပြီးညှစ်ချလာမလုပ်ပါနဲ့နောက်တစ်ခုရောပြီးချက်တဲ့ဟာလေးဝတ
ကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမရဲ့ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေချာတာရီနေညပိုင်းညမဘာသာအစီအစဉ်တွေကို Washington DC မြို့ရောကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမအာမီပါ။နေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကရွာတွေကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အသက်2နှစ်အရွယ်ကလေးတစ်ယောက်သေဆုံးပြီးတော့ဒေသခံ9ယောက်ထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်မှာစစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်အဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့ NCA ပြက်ပြဲသွားပြီလို့ KNU ကပြောဆိုနေပေမဲ့တရားဝင်စာထုတ်ပြန်ပြောဆိုမှုမရှိခြင်းကလူလူကိုလိန်ညာနေတာဖြစ်တယ်လို့ပိုချုပ်စောနေတာပုံများကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကော့ကရိတ်မြို့ပေါ်ကရဲစခန်းတစ်ခုကိုစစ်အာဏာရှင်စန့်ကျင်တော်လှန်ရေးတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်စစ်တပ်ကကျေးရွာဘက်ကိုလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့တာကြောင့်နနစ်အရွယ်ကလေးငယ်တယောက်သေဆုံးပြီးဒေသခံ9ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဩဂုတ်လ15ရက်နေ့မနက်10:00ဝန်းကျင်လောက်မှာကော့ကရိတ်မြို့ပေါ်ကခရိုင်နဲ့မြို့နယ်ရဲစခန်းတိုက်ခိုက်ခံရပြီးရဲမှူးတယောက်အပါအဝင်12ယောက်ထိခိုက်သေဆုံးမှုရှိခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလူထုတွေနေထိုင်တဲ့ကျေးရွာဘက်ကိုရန်တမ်းပစ်ခတ်တာလည်းဖြစ်ပါတယ်စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တဲ့အပြင်လေယာဉ်တွေနဲ့ကင်းထောက်မှုတွေလည်းရှိနေတာကြောင့်ကော့ကရိတ်မြို့တောင်ပိုင်းနဲ့မြောက်ပိုင်းကကျေးရွာတချို့ကလူထုတွေတိမ်းရှောင်နေကြရပါတယ
်ရှမ်းပြည်မြောက်ပိုင်းပန်ဆိုင်မြို့မှာတော့တရက်အတွင်းပစ်ခတ်မှု၂ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ခိုက်တိုက်ဆုံမှုတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ15ရက်နေ့မနက်7:00ဝန်းကျင်မှာညီနောင်မဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရခိုင်တပ်တော် AA ကုကန့်တပ်မတော် MNDA တို့ကပန်ဆိုင်မြို့ကနေဖျက်သွားချိန်ပန်ဆိုင်မြို့အခြေဆိုင်ကောင်းမှုတပ်ကစစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာလို့ဒေသခံတယောက်ကပြောပါတယ်။အဲ့ဒီနေ့ည9:00လောက်မှာလည်းပန်ဆိုင်မြို့ရှိလောင်းကစားနယ်မြေဘက်ကပစ်ခတ်တံတွေကျဲလောင်စွာထွက်ပေါ်လာပြီးတိုက်ခိုက်တိုက်ဆုံမှုတွေရှိခဲ့တယ်လို့ဒေသခံတယောက်ကဆိုပါတယ်
တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်တပ်ကလမ်းတွေပိတ်ထားတဲ့အတွက်ပိတ်မိနေတဲ့ရန်ကုန်ကနေဘင်္ဂလားဒေ့ရှ်ကိုပို့ဖို့ယူလာတဲ့ငါးတွေတင်ထားတဲ့ကားတွေကိုမပုတ်မတိုးရအောင်အချိန်မီမောင်တော်မြို့နယ်နေဆက်ကုံတွေရေစုံကိုရောက်အောင်ကူညီပေးဖို့အောက်ကုလ16ရက်နေ့မှာကုံတွေတွေကစာရေးတောင်းဆိုလိုက်ကြပါတယ်ရန်ကုန်ကနေအခုပိတ်မိနေတဲ့အချိန်ထိဆိုရင်တပတ်နီးပါးကြာနေပြီဖြစ်တဲ့အတွက်ငါးတွေပျက်စီးသွားကုန်ရင်ကုံတွေတွေအများကြီးနစ်နာနိုင်တယ်လို့မောင်တော်ခရိုင်ငါးလုံငန်းဦးစီးဌာနမြို့နယ်နေဆက်ကုံတွေအသင်းနဲ့ပြည်내ကုန်တယ်ကြီးများအသင်းတို့စာရေးတောင်းဆိုရမှာပါဝင်တဲ့ကုန်တယ်တယောက်ကပြောပါရယ်ဩဂုတ်လ23ရက်နေ့ကရခိုင်ပြည်နယ်ရတိတောင်နဲ့မောင်တော်မြို့နယ်တွေမှာစစ်တပ်နဲ့ရခိုင်တပ်တော်တို့တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်တပ်ကစစ်တွေရေချမ်းပြင်ကရုတ်စိတ်နဲ့အငူမော်မောင်တော်လမ်းတွေကိုအကန့်အသတ်မရှိပိတ်ထားတာဖြစ်ပါရယ်
ချင်းပြည်နယ်တိရိမ်မြို့နယ်ဟိုင်မော်ရွာတိတ်ကစဲကျော်တဲ့အရွယ်မောင်နှမကိုစစ်တပ်ကတပ်ဖြတ်ပြီးတောတွင်းတနေရာမှာအလောင်းကိုမြုပ်ထားခဲ့ကြတယ်လို့သိရပါတယ်။အသက်ခံရသူနှစ်ယောက်ကိုဩဂုတ်လ14ရက်နေ့ကစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးဩဂုတ်လ16ရက်နေ့မနေ့ပိုင်းမှာဟိုင်မော်ရွာနဲ့ရီခေါ်သားမြို့သွားတဲ့လမ်းဘေးတနေရာမှာမြုပ်နှံထားတဲ့အလောင်းတွေကိုတွေ့ရှိခဲ့ကြတာလို့ဒေသခံတယောက်ကပြောပါတယ်။အိန္ဒိယမြန်မာနယ်စပ်အမှတ်2ဂုံသွေးစခန်းရီခေါ်သားမြို့အနီးမှာရှိတဲ့ဟိုင်မော်ရွာတိတ်ထဲကိုစစ် ောင်စီတပ်ဖွဲ့ကဩဂုတ်လ14ရက်နေ့မှာဝင်ရောက်ပြီးလူနေအိမ်15လုံးကိုမီးရှို့ဖျက်ဆီးခဲ့ကြသလိုရွာသားတချို့ကိုလည်းဖမ်းဆီးပြီးပြန်လွှတ်ပေးခဲ့ပေမဲ့သူတို့နှစ်ဦးကတော့ဆက်လက်ဖမ်းဆီးပြီးတပ်ဖြတ်သွားခဲ့တာဖြစ်ပါတယ
်။မွန်ပြည်နယ်တိန်စရက်မြို့ကနေကြိုက်ထုံမြို့ကိုဩဂုတ်လ15ရက်နေ့ကကားနဲ့အချုပ်သားတယောက်ကိုသွားပို့တဲ့ရဲတပ်ဖွဲ့ဝင်3ယောက်ပြစ်ခတ်တိုက်ခိုက်ခံခဲ့ရပြီး၄ယောက်သေဆုံးအချုပ်သားကပြင်းထန်ဒဏ်ရာတွေရရှိထားပြီးစိုးရိမ်ရတယ်လို့သိရပါဗျ။ကားပေါ်မှာပါလာတဲ့တခြားရဲတပ်ဖွဲ့ဝင်တယောက်ကတော့တနတ်နဲ့အတူပျောက်ဆုံးနေတယ်လို့အုပ်ချုပ်ရေးအဖွဲ့နဲ့နှိစက်သူတယောက်ကပြောပါတယ်။တိန်စရက်မြို့ကရဲတပ်ဖွဲ့ဝင်3ဦးနဲ့အချုပ်သား2ဦးတို့ဟာကြိုက်ထုံမြို့ကိုထွက်လာချိန်အင်ကဘိုရွာနားမှာအမည်မသိတနတ်သမားတွေကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။
ကချင်ပြည်နယ်မြစ်ကြားမြို့အဝင်အထက်22မိုင်ဂိတ်မှာအဖမ်းခံလိုက်ရတဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်နဲ့လူငယ်အမျိုးသားတယောက်ကိုဩဂုတ်လ18ရက်နေ့ထိအဆက်အသွယ်မရသေးဘူးလို့နေဆက်သူတွေကပြောပါတယ်။မွန်ငင်းမြို့နယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကိုမျိုးကျော်နဲ့လူငယ်အမျိုးသားတယောက်တို့ကို NUG ရဲ့ငွေတိုက်စာချုပ်တွေနဲ့အတူ22မိုင်ပူပေါင်းစစ်ဆေးရေးစခန်းဂိတ်မှာဩဂုတ်လ14ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီလိုဖမ်းဆီးခံရပြီးနောက်ယခုချိန်ထိဘယ်နေရာမှာဖမ်းဆီးချုပ်နှောင်ထားတယ်ဆိုတာကိုအဆက်အသွယ်မရသေးတဲ့အတွက်မိသားစုဝင်တွေကသူတို့ရဲ့အသက်အန္တရာယ်အတွက်စိုးရိမ်နေကြတယ်လို့ NLD ပါတီဝင်တယောက်ကပြောပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြည့်ပြည့်သွားခြင်းရှိမရှိကိုကရင်မျိုးသားအစည်းအဝေး KNU ကတရားဝင်သဘောထားထုတ်ပြန်သင့်တယ်လို့မကြာခင်ကမှကော်တူးလေတက်မတော်ကိုတီထောင်လိုက်တဲ့ဗိုလ်ချုပ်စောနေတာပုံမြကပြောဆိုလိုက်ပါတယ်။ဒီကြောင်းကိုတော့ကျွန်မအမီကနေစူးစီးတင်ဆက်ထားတာပါ။ဩဂတ်လ16ရက်နေ့က National Sport Team NSD ကထုတ်လွှင့်ခဲ့တဲ့ပူချုပ်နေတာပုံမြပြောတဲ့ကော်တူးလေတပ်မတော်ရုပ်တံထုတ်လွှင့်ချက်ထဲမှာပြောဆိုလိုက်တာဖြစ်ပါတယ
် NCA ပြပြဲသွားတာဘာလို့ပြောလဲအဲ့ဒါမှန်မှန်ဆိုရင်ပြပြဲသွားမယ်ဆိုရင်တော့တရားဝင်ဟိုစာပေနဲ့ထုတ်ရမှာပေါ့စာနဲ့ပေနဲ့အခုကတရားဝင်မှထုတ်ပြခြင်းအရင်ပါမတခုမှမရှိတဲ့အတွက်ကြောင့်လူတို့လိန်စားတာပဲသူတို့လိန်တယ်ပဲအဲ့ဒါဒီလိုပဲသဘောထားနေပါဖြစ်တယ်သူတို့ပြောတာဒီမျိုးလုပ်တယ်ဒါတမမှဆိုရင်တော့တရားဝင်ထောက်ပြခြင်းညာချက်လုပ်ပေါ့လုပ်ပြီးတော့ဟိုအဲ့ဒါမှဟိုရှင်းမှာပေါ့သူတို့အမြင်အခုကတော့လုပ်တာဒီမျိုးပြောတာဒီမျိုးဆိုလူတို့ကတော့အဲ့ဒါတော့မရှင်းဘူးပေါ့လူတို့ပေါ့
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြည့်ပြည့်သွားပြီလို့ KNU ကပြောဆိုနေပေမဲ့ဒီနေ့အချိန်ထိတော့တရားဝင်စာထုတ်ပြန်ပြောဆိုမှုမရှိခြင်းကလူမှုကိုလိန်ညာနေတာဖြစ်တယ်လို့ဗိုလ်ချုပ်စောနေတာပုံများကပြောဆိုလိုက်ပါတယ်ဗိုလ်ချုပ်စောနေတာပုံများဟာဆိုရင်အရင်ကကရင်အမျိုးသားကာကွယ်ရေးအဖွဲ့ KNDO ရဲ့စစ်ဦးစီးချုပ်ဖြစ်ပြီးလက်ရှိမှာတော့ကော်တူးလေတပ်မတော်ကိုဥဆောင်တီထောင်တဲ့ကရင်တော်လှန်ရေးခေါင်းဆောင်တယောက်ဖြစ်ပါတယ် NCA ပြည့်ပြည့်သွားပြီလို့ပြောဆိုနေတဲ့တစ်ဖက်မှာ KNU ဘဟုကခေါင်းဆောင်တချို့ဟာဆိုရင်စစ်ကောင်စီတပ်ကို NCA လမ်းကြောင်းကနေတဆင့်ဆက်သွယ်ပြောဆိုမှုတွေရှိနေသေးတယ်လို့လည်းဗိုလ်ချုပ်စောနေတာပုံများကပြောပါတယ်
ကျောင်းစီလည်းဟိုအနာသိလိုက်တယ်ပြီးတော့ဟိုအခုတို့ပါလောက်ရမယ်ဆိုတော့ချို့ရတော့ NCA အယူဆတော့ရှိသေးတယ်ဒါပေမဲ့သူတို့ပြောတော့ NCA ပြန်နေပြီပြန်ရလဲကြံသူ့ကိုဟို under table ပေါ့နော်သူ့စွဲအောင်မှာသူတို့ဆက်သွင်းနေကြတယ်ရှိအဲ့ဒါလည်းမဟုတ်ဘူး
တစ်ဖက်မှာတော့ NCA အပြစ်ရအဖွဲ့အစည်းများ၏ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ကော်မတီ PPSD အနေနဲ့လည်း NCA ရဲ့အနှစ်သာရတွေကိုဆက်လက်ကင်ဆွဲပြီးတော့ချမှတ်ထားတဲ့နိုင်ငံရေးရည်မှန်းချက်9ရပ်ကိုအခြေခံပြီးလက်ရှိနိုင်ငံရေးအကျပ်တဲတွေကိုနိုင်ငံရေးနည်းလမ်းတွေနဲ့ဆွေးနွေးအပြေရှားသွားကြမယ်လို့အပြစ်ရအဖွဲ့တွေကပြောဆိုထားတာရှိပါတယ်ရှင်ချင်းပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေအကြားဖြစ်ပွားတဲ့6လတာတိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကတပ်သား900ကျော်တေဆုံးခဲ့ပြီးချင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းအယောက်90ကျော်တေဆုံးခဲ့တယ်လို့ Challenge Joint Defense Committee CJDC ကထုတ်ပြန်လိုက်ပါတယ်အကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးတင်ဆက်ထားပါတယ်
စကိုင်းတိုင်းကလေးနယ်ကံကောမြို့နယ်တို့အပါအဝင်ချင်းပြည်နယ်ကိုမြို့နယ်မှာအခုနှစ်ဖေဖော်ဝါရီလ၁ရက်နေ့ကနေဇူလိုင်လ31ရက်နေ့ထိစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်တပ်ပေါင်းစု CJDC အဖွဲ့ဝင်ချင်းကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲပေါင်း220ကြိမ်ဖြစ်ပွားခဲ့ကြပြီးစစ်ကောင်စီတပ်ဖွဲ့ဘက်က928ဦးသေဆုံးပြီးချင်းကာကွယ်တပ်ဖွဲ့ဘက်က53ဦးကျဆုံးခဲ့တယ်လို့ CJDC ကထုတ်ပြန်ခဲ့တာပါ။အဲ့ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီး CJDC ပြောရေးဆိုခွင့်ရှိသူစလိုင်းထွန်းထွန်းကယခုလိုရှင်းပြပါတယ
်ဆိုတော့ဒီ6လတာအတွင်းမှာလည်းဒီသစ္စာရာကုမျိုးနယ်ကုဒေတာမှာလည်းတိုက်တာရှိတယ်လို့ဒီ CJDC ပူပေါင်းတပ်အနေနဲ့ဆိုင်ရာလိုအပ်တဲ့နေရာတွေမှာပူပေါင်းပြီးတိုက်ခဲ့ကြတာလည်းရှိပါတယ
်6လတာကာလအတွင်းစစ်ကောင်စီတပ်နဲ့ချင်းကာကွယ်တပ်ဖွဲ့တွေဟာဟာခါမျိုးနယ်မှာတိုက်ပွဲပေါင်း45ကြိမ်ဖလန်းမှာ44ကြိမ်မင်းတပ်မှာ35ကြိမ်ကမ်ပလက်မှာ24ကြိမ်မတူပီမှာ18ကြိမ်တီးတိမ်မှာ13ကြိမ်ထန်တလာမှာ9ကြိမ်ပလဲဝမှာ9ကြိမ်နဲ့တွန်းစာမြို့နယ်မှာ2ကြိမ်ဖြစ်ပွားခဲ့ကြတာလို့ဆိုပါတယ်။ဒါအပြင်ချင်းစကိုင်းနယ်ဆက်မှာလှုပ်ရှားနေတဲ့ CDF KKG တပ်ဖွဲ့နယ်လည်းစစ်ကောင်စီတပ်ဖွဲ့တွေဟာကလေးမြို့နယ်ကံကောမြို့နယ်ထဲမှာတိုက်ပွဲပေါင်း23ကြိမ်ဖြစ်ပွားခဲ့ကြတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာမြို့တစ်မြို့နဲ့တစ်မြို့အကြားစစ်ကြောင်းထွက်လာတဲ့အခါတိုက်ခိုက်ခံရတာကြောင့်ဒေသုံးနာပူများပြီးအထူးသဖြင့်ကလေးဖလန်ဟာခါကြားတိုက်ပွဲနဲ့မင်းတပ်မတူပီကြားတိုက်ပွဲတွေမှာစစ်ကောင်စီတပ်ဖွဲ့တွေဟာအကြဆုံးများခဲ့ရတယ်လို့ slide ထွန်းထွန်းဦးကပြောပါတယ
်ကျွန်တော်တို့ကစကားစတဲ့တာလွန်အင်အားတာလွန်နဲ့နဲ့ရှိချင်မှရှိမှာပါဒါပေမဲ့ကိုယ့်နယ်ကိုယ်ပိုင်နေလေအခုနောက်ပိုင်းတက်လာတဲ့ဟာတွေဆိုရင်ဟိုနန်းနေမှာတက်လာတဲ့ဟာတွေဆိုရင်ဖြင့်သူတို့က GPS ပဲကြည့်နိုင်တယ်ကျွန်တော်တို့အမေပြင်းချင်းတွေကိုတိတ်နားမလဲဘူးဆိုတော့အမေပြင်းနေသားမှာခုနေမင်းနဲ့ကိုနဲ့စစ်တိုက်နေတဲ့လူဒီရဲ့စိတ်ဓာတ်အင်အားရအောင်နေမကျွန်းချင်မှုရအောင်ဒါနဲ့တွေ့ကြုံမလို့ပဲသူတို့ဖက်ကအကြဆုံးများတယ်လို့အတိတ်ပေးချင်ပါတယ်ခင်ဗျာ
စစ်ကောင်စီတပ်ဖွဲ့ဟာ2021ခုနှစ်အောက်တိုဘာလပထမပတ်ကစပြီးအနော်ရထားစစ်စင်ရေးအမည်တက်ပြီးချင်းပြည်နယ်တဲကိုစစ်အင်အားအလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်လာခဲ့တာဖြစ်ပါတယ်ချင်းလန် Joint Defense Committee CJDC ဟာချင်းမျိုးသားတပ်မတော် CNA ပါဝင်ချင်းပြည်နယ်မှာမြို့နယ်အလိုက်ဖြစ်စီမြို့နယ်စုနယ်ဖြစ်စီဖွဲ့စည်းထားကြတဲ့ချင်းဒေသကာကွယ်တပ်ဖွဲ့တွေစုပေါင်းထားတဲ့တပ်ပေါင်းစုကြီးတစ်ခုဖြစ်ပြီးယခုလက်ရှိမှာချင်းဒေသကာကွယ်တပ်ဖွဲ့ဝင်18ဖွဲ့ပါဝင်တယ်လို့သိရပါတယ်ခင်ဗျာ
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါ
ကော့ကရိတ်မြို့ပေါ်ကရဲစခန်းတစ်ခုကိုတော်လိုင်းရဲတပ်ဖွဲ့ကတိုက်ခိုက်ပြီးတဲ့နောက်စစ်တပ်ကခြေရွာဘက်ကိုလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့တာကြောင့်နှစ်နှစ်အရွယ်ကလေးငယ်တယောက်သေဆုံးပြီးဒေသခံ9ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်တပ်ကလမ်းတွေကိုပိတ်ထားတဲ့အတွက်ရန်ကုန်ကနေဘင်္ဂလားဒေ့ရှ်ကိုပို့ဖို့ယူလာတဲ့ငါးရီပါတဲ့ကားတွေကိုအချိန်မီမောင်တော်နယ်စကုန်တဲစုံကိုရောက်အောင်ကူညီပေးဖို့ကုန်တယ်တွေကအာဏာပိုင်တွေကိုတောင်းဆိုထားပါတယ်
တို့ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းဟင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းဟင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။ပတ်စဉ်တိုင်းဟင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ View American အတန်းတွေအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်။ပကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့ကြာသာပြီးနေ့ညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကို Talking မျိုးသက်ကပြောပြပေးမှာပါရှင်။
မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကနေ့ကျက်တပရင်းနေမှာစစ်ကောင်စီရဲ့ငြိမ်းချမ်းဆွေးနွေးဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဆွေးနွေးမှုအသေးစိတ်ကိုတော့မထုတ်ပြန်သေးပါဘူးအင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာတဲ့အထူးကိုယ်စားလှယ်ဟာဒီကနေ့မြန်မာနိုင်ငံကနေပြန်ထွက်ခွာมาဖြစ်ပြီးသူ့ရဲ့ပထမဆုံးမြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံရေးချင်းသားအလုံးကိုပြန်ပြီးလွှတ်ပေးဖို့နဲ့အချင်းတောင်တွင်ကွက်မြတ်မှုတွေရပ်ဖို့အတွက်တောင်းဆိုခဲ့တယ်လို့မနေ့ကအကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဗုဒ္ဓဘုရားနေ့ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာတော့ပြည်ပကရေရော့ဘားရဲ့အတွက်အလေးထားပြောကြားခဲ့တယ်လို့ဖော်ပြထားပါရယ်မြန်မာနိုင်ငံမှာမကြသေးခင်ကဒီမိုကရေစီရေးလှုပ်ရှားသူတွေကိုကြိုးပေးကွက်မြတ်တာနဲ့လာမယ့်နှစ်တည်းရွေးကောက်ပွဲလှုပ်ဖို့အတွက်ပြင်နေတာအတွက်နိုင်ငံတကာရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲမြန်မာနဲ့ဆက်ဆံရေးကောင်းမွန်နေတာအတွက်အိန္ဒိယနိုင်ငံခြားရေးဝန်ကြီးကဒီကနေ့ကျက်တပရင်းနေ့မှာခုခံပြောကြားလိုက်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးဖို့ကြိုးပမ်းမှုကာလကနေဆယ်စုနှစ်နဲ့ချီတဲ့ဆက်ဆံရေးဟာအခုချိန်အထိအပြောင်းအလဲတစ်စုံတရာမရှိသလိုနိုင်ငံခြားရှုပ်ထွေးတဲ့နေဆက်ပြဿနာကိုကင်တွေရမှာမြန်မာစစ်ကောင်စီနဲ့ဆက်ဆံရေးကိုရှောင်လွှဲလို့မရပါဘူးလို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးကဘန်ကောက်ချွတ်လွတ်လန်ကောင်တက္ကသိုလ်ဟောပြောပွဲမှာပြောပါတယ် Longzazi Pialamu, Sosawa, Joniare, Yamaning and Dre, Lua de Longza Sirigo, Rashagani, Tin Twinbo, Drepiani Relu, Sikansi, Pioguyaga, Piovare, Longzazi Zenon Lutatane, Si Piala Dalu, Gavalon Saya Soin, a chat de Piatanarigo, Pishimbo Dre, Akulu, Rasha, Sigani, Longzazi, Tin Twinma, Piatello, Sikansi, Pioguya, Bojo, Salmon Tonga, Piovare, Akulashi, Yamaning and Ga, Satom Sirigo, Singapurani, the Saint, Tin Twinira, Piovare, Picket of February and
ဒီနေ့ညတော့အစီအစဉ်ထုတ်လို့ရမှာမဆုံမဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာတွေကတော့ဖီတာဟန်ဒလီနဲ့ပီဂျေအီလီယော့တို့ဖြစ်ပါတယ်။ဗီယိုအမေရိကန်တန်ရဲ့ကြာတာရင်းနဲ့ငားစက်တူပြင်လိုင်းလံမီတာ190ရူဂါနဲ့တန်လှည့်ပေးခဲ့တာဖြစ်ပါတယ်။ဗီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပ
This program has come to you from the Voice of America, Washington.